Welcome to the Voice of America in Burmese.
VN နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တိုင်ရဲ့2023ခုနှစ်ဇန်နဝါရီလ12ရက်ကြာသပတေးမနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3248လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကုညာဝဲအောင်နဲ့အတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာသတင်းသမားတွေကိုဖမ်းဆီးထောင်ချနေတာတွေကိုရပ်တန့်ဖို့ CBJ သတင်းသမားကာကွယ်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်းဆောင်အကြီးအကဲမိသားစုဥပဒေမဲ့လောက်ရတဲ့နဲ့ဆက်စမှုပတ်သက်ဆက်ဆံမှုရှိမရှိစုံစမ်းဖို့ထိုင်းအစိုးရကို APHR ကတိုက်တွန်းလိုက်ပါတယ်ယူကရိန်းရှိဘက်ကမှတိုက်ပွဲတွေပြင်းထန်နေပါတယ်ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့တရုတ်မှာအချက်အလက်မှန်တွေအပြည့်အစုံပေးဖို့ WHO ကထပ်မံတောင်းဆိုလိုက်ပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့ခါမှာတော့ဒီစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအလားအလာပေါ်မှာအကဲခတ်တွေရဲ့အမြင်ဆက်သွယ်မေးမြန်းချက်တပုတ်မှာဆိုရင်
စစ်ကောင်စီဥက္ကဋ္ဌအနေနဲ့2023တဲ့မှာရွေးကောက်ပွဲကိုမဖြစ်မနေလုပ်ဖို့လိုအပ်တယ်လို့ဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့အဲ့ဒီရွေးကောက်ပွဲဟာသူ့ဘက်ကတစ်ဖက်သက
်ပဲလို့တရင်နေပြီးမကြခင်မှာပဲနားဆင်ရဖို့ရှိပါတယ်။တခါထိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံသားတွေဘာကြောင့်အဖမ်းခံရတယ်လဲဆိုတဲ့အကြောင်းတွေကိုလည်းပြောပြအောင်ပါပါ။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရှိဘက်ချမ်းဘက်မတ်ဒေတာထဲမှာရှိတဲ့ဆိုလီဒါမြို့မှာဗိုလ်ထုနေကတိုက်ပွဲတွေအပြင်းအထန်ဖြစ်ခဲ့တယ်လို့ယူကရိန်းနဲ့ရုရှားရှိဘက်တာဝန်ရှိသူတွေကပြောဆိုသလိုရုရှားကျေးဇာတပ်ဖွဲ့ဖြစ်တဲ့ Wagner Group ကလည်းပြောဆိုခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေကမြို့ရဲ့တောင်ရုရှားတပ်ဖွဲ့တွေကမြို့ရဲ့တောင်ဘက်နဲ့မြောက်ဘက်ကနေဝန်းရံတိုက်ခိုက်နေတယ်လို့ရုရှားရှိဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ယူကရိန်းရှိဘက်ဒေတာတပ်ဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူကတော့ဆိုလီဒါမြို့ကအခြေအနေတွေဟာရှုပ်ထွေးမှုတွေရှိနေတယ်လို့ယူကရိန်းရုံးမြင့်တန်ကြားကိုပြောဆိုခဲ့ပါတယ်ဒီဒေတာဟာလောလောဆယ်အချိန်မှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေတဲ့နေရာဖြစ်ပြီးတိကျစုံစမ်းအတည်ပြုနိုင်ခြင်းတော့မရှိပါဘူးဗြိတိန်ကာကွယ်ဌာနကတော့မြို့ရဲ့နေရာအများစုကိုရုရှားနဲ့ဝါဂနာ group တပ်ဖွဲ့တွေကထိန်းချုပ်ထားပုံရတယ်လို့အင်ကာနေတုံးကပြောဆိုခဲ့ပါတယ်နေတိုးအတွင်းရေးမှူးချုပ်ရန်စတိုဟန်ဘတ်ကတော့ဘက်မတ်ဒေတာတွေမှာခုခံတိုက်ခိုက်နေတဲ့ယူကရိန်းတပ်ဖွဲ့တွေကိုချီးကျူးလိုက်ပြီးနေတိုးရဲ့ကူညီထောက်ပံ့မှုတွေဟာဆင့်မြေပြင်မှာအများကြီးအပြောင်းအလဲတွေဖြစ်စေခဲ့ကြောင်းနဲ့အခုလိုအရေးကြီးတဲ့အဆင့်မှာပိုပြီးမြန်မြန်နဲ့များများကူညီပံ့ပိုးရမယ်လို့ဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်မူဝါဒကိုအစောဆုံးရှေ့လာတဲ့ပြန်လည်သုံးသပ်လိမ့်မယ်လို့ခန့်မှန်းရပါတယ်အမေရိကန်အောက်လွှတ်တော်မှာလည်းအင်ကာနီကပဲတရုတ်ရေးရာအထူးကော်မတီတရဲ့ဖွဲ့စည်းရေးဆုံးဖြတ်ချက်ကိုထောက်ခံမဲ365ကန့်ကွက်မဲ65မိနစ်နဲ့အတည်ပြုလိုက်တာပါ Republican အမတ် Mike Gallagher ကိုအဲ့ဒီတရုတ်ရေးရာကော်မတီဥက္ကဋ္ဌအဖြစ်ဦးဆောင်စေဖို့အောက်လွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်တဲ့ Kevin McCarthy ကတောင်းဝန်ပေးအပ်ခဲ့ပြီးပါတီနှစ်ရစလုံးကလွှတ်တော်အမတ်တင်နဲ့ဒီကော်မတီကိုဖွဲ့စည်းသွားမှာပါ Republican အမတ်တော်များများကဒီကိစ္စမှာစိတ်ဝင်စားတက်ကြွမှုရှိကြတယ်လို့အကောင်းမြင်စိတ်ရှိကြကြောင်းလဲကောလာဂါကပြောပါတယ်ဒီ VOA တရုတ်ဌာနနဲ့မေးမြန်းစင်မှာပြောကြပါပါတရုတ်ရေးရာကော်မတီကိုတွေ့ကြုံရင်းကျက်တဲ့တင့်တော်သူတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်ဒီကော်မတီရဲ့ပထမဆုံးကြားနာပွဲကိုဖေဖော်ဝါရီလလောက်မှာကျင်းပသွားမယ်လို့မျှော်လင့်ထားကြောင်းနဲ့ဒီမိုကရက်ပါတီအမတ်တွေဘက်ကလည်းစိတ်အားထက်သန်မှုရှိကြောင်းပြောပါတယ်အမေရိကန်ဟာတရုတ်ကိုကမ္ဘာအတိုင်းအဝိုင်းစနစ်မှာပါဝင်စေမဲ့မူဝါဒမျိုးကိုဆယ်စုနှစ်ပေါင်းများစွာကြာအောင်ကျင့်သုံးနေတာဖြစ်ကြောင်းမဲမခွဲခင်ကလည်းလွှတ်တော်ဥက္ကဋ္ဌမက်ကတီကပြောပါတယ်သမ္မတဘိုင်ဒန်လက်ထက်မှာအမေရိကန်မျိုးသားလုံခြုံရေးနဲ့အင်ဒိုပစိဖိတ်ဒေသတွင်တခါမှမရသေးဘူးတဲ့လွတ်လပ်ပွင့်လင်းမှုတွေရရှိစေဖို့တရုတ်နိုင်ငံကိုရှင်ပြိုင်သွားမှာဖြစ်တယ်လို့သမ္မတအိမ်ပြည်တော်ပြောခွင့်ရကပြောဆိုပါတယ
်အမေရိကန်အစိုးရရဲ့နေဆက်လုံခြုံရေးမူဝါဒအသစ်ဟာလူ့အခွင့်အရေးအခြေခံအချက်တွေနဲ့ထွက်ပြေးခိုလွန်လာတဲ့ဒုက္ခသည်တွေရဲ့အသက်ကိုကာကွယ်ဆောင်ရှောက်မှုပေးရမယ်ဆိုတဲ့ဒုက္ခသည်ဆိုင်ရာဥပဒေတွေကိုအားနဲ့သွားစီမှာကိုစွရင်ကြောင်း UNHCHR ကုလသမဂ္ဂလူ့အခွင့်မာမင်းကြီးဗောကာတာကပြောဆိုခဲ့ကြောင်းသူရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးရီနာရှမ်ဒစနီက VOA ကိုပြောဆိုခဲ့ပါတယ်
However, we are worried that these are very restrictive and that those who are most vulnerable and
အဓိကစိုးရိမ်တာကတော့ဒီစီမံအသစ်တွေဟာအလွန်တင်းကျပ်တဲ့အတွက်အန္တရာယ်ကျရောက်နိုင်သူတွေအမှန်တကယ်ခေလွန်ဖို့လိုအပ်သူတွေဟာလူသားချင်းစာနာမှုဆိုင်ရာကာကွယ်စောင့်ရှောက်မှုတွေရနိုင်ဖို့မလွယ်ကူတော့ပါဘူးလို့ပြောရေးဆိုခွင့်ရှိသူကပြောဆိုသွားတာဖြစ်ပါတယ်။ ဇန်နဝါရီလ9ရက်နေ့ကပြဋ္ဌာန်းခဲ့တဲ့မူဝါဒအသစ်ဟာဗင်နီဇွဲလားကျူဘာနီကာရာဂါဟေဒီစတဲ့နိုင်ငံကလာသူတွေကိုတလကိုလူ3000လောက်အမေရိကန်ပြည်ထောင်စုကိုဝင်ရောက်ခွင့်ပြုမှာဖြစ်ပြီးနှစ်နှစ်အတွင်းမှာခွင့်ပြုမှာဖြစ်ပါတယ်။ဒီလိုခွင့်ပြုတဲ့အတွက်ရွှေပြောင်းနေထိုင်သူတွေအတွက်ပုံမှန်လုံခြုံတဲ့လမ်းကြောင်းတစ်ခုဖြစ်လာတာကြောင့်ကြိုးဆိုတယ်လို့လူခွေမာဂျင်ဝင်းကြီးယုံကပြောဆိုပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်ရောက်လာသူတွေကိုပြန်ပို့နိုင်တဲ့ Title 42ခေါ်စီမံအမှတ်42နဲ့ပတ်သက်ပြီးစိုးရိမ်မိတယ်လို့လည်းမဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒီမူဝါဒအသည့်အရာစီမံတွေကိုဒီဥပဒေစီမံကိုပိုအသုံးပြုပြီးရွှေပြောင်းဝင်ရောက်လာသူ3000လောက်ကိုလစဉ်မက္ကဆီကိုနိုင်ငံကိုပြန်ပို့နိုင်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒီစီမံအမှတ်42ကိုအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်မှာအကြိမ်ပေါင်း2တန်းခွဲလောက်အသုံးပြုခဲ့ပြီးဖြစ်တယ်လို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူရာဗီနာရှမ်ဒစနီကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စု၄ကြောင်းကြီးကြပ်ထိန်းသိမ်းရေးအဖွဲ့ FAA ရဲ့ကွန်ပျူတာစနစ်ထဲကတနေရာမှာဆက်ချုံရင်မှုဖြစ်သွားတာကြောင့်လေယာဉ်ခရီးစဉ် 9400 နှောင့်နှေးခဲ့ရတယ်လို့နောက်ထပ်ခရီးစဉ် 900 လောက်ဖြတ်သိမ်းခဲ့ရပြီးတဲ့နောက်ပိုင်းအခုတော့ခရီးစဉ်တွေတဖြည်းဖြည်းချင်းပြန်လည်ပြေးဆွဲနေပြီလို့ FAA ကဗုဒ္ဓနေ့မှာပြောပါတယ်လေယာဉ်မထွက်ခွာမီအချက်အလက်ထုတ်ပြန်ပေးရတဲ့စနစ်မှာချုံရင်ချက်ရှိတာကြောင့် FAA ကပြည်တွင်းလေယာဉ်တွေနိုင်အတော်ကြာမပြန်တန်းကြဖို့အစောပိုင်းမှာအမိန့်ထုတ်ခဲ့ပေမဲ့နောက်ပိုင်းမှာပြန်လည်ရုပ်သိမ်းခဲ့ပါတယ်ဒီချုံရင်မှုကစစ်တပ်လေရင်ခီးစဉ်တွေကိုတော့ရိုက်ခတ်မှုမရှိခဲ့ပါဘူး။စိုက်ဘာတိုက်ခတ်မှုအထောက်အထားတစုံတရာမတွေ့ရဘူးလို့ကနဦးမှာအင်ဗျူရောကသတင်းထုတ်ပြန်ခဲ့ပေမဲ့ကွန်ပျူတာစနစ်ချုံရင်မှုရဲ့အကြောင်းရင်းကိုမသိရသေးဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒီဖြစ်ရပ်အတွက်စုံစမ်းစစ်ဆေးဖို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကိုသူညွှန်ကြားထားကြောင်းလည်းပြောပါတယ်။ FAA အဖွဲ့ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီဖြစ်ကြောင်းသူတို့ရဲ့ Twitter မှာရေးပါတယ်။ FAA ကွန်ပျူတာစနစ်မှာကြီးမားတဲ့ချုံရင်မှုဖြစ်ခဲ့တာကိုကြည့်ရင်အမေရိကန်တည်ယူပို့ဆောင်ရေးကွန်ရက်စနစ်တစ်ခုလုံးတည်တည်တသာအဆင့်မြင့်ပြောင်းလဲဖို့လိုအပ်နေပြီဆိုတာပြသနေကြောင်းအမေရိကန်ခီးသွွားအသင်းရဲ့ဥက္ကဋ္ဌဖရီးမန်ကထောက်ပြလိုက်ပါတယ
်။ VOA American တဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေပြီးသတင်းတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းတုန်းကသတင်းသမား၈ယောက်ကိုအာဏာသိမ်းစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ချနေတာတွေကိုရပ်တန့်ပြီးသတင်းသမားတွေကိုလွတ်လပ်စွာလုပ်ကင်ခွင့်ပေးဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ CPJ ကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီဇင်ဘာလတည်းတုန်းကသတင်းသမားတွေဖြစ်တဲ့ကိုဝေလင်း၊မတ်ထက်ထက်၊ကိုစိုးရစာလင်း၊ကိုကောင်းဆက်လင်း၊မတ်မှုရတနာခက်မို့မို့ထွန်းဥဟန်တာငိမ့်ကိုအောင်လင်းကိုသူရင်ကျော်တို့ကိုပောက်ကွဲပစ္စည်းပုံမအချမ်းဖက်ပုံမတွေနဲ့ထောင်ဒဏ်အနည်းဆုံး3နှစ်ကနေအများဆုံး10နှစ်အတွင်းရှိတဲ့ထောင်ဒဏ်တွေကိုအသီးသီးချမှတ်ခဲ့တယ်လို့ CPJ ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့တရင်သမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာပေါ်မှာတတိယအများဆုံးတရင်သမားတွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ January 4ရက်နေ့လွတ်လပ်ရေးနေ့တုန်းကတော့အကျဉ်းသား 9,000 လောက်ကိုလွှတ်ပေးခဲ့တဲ့အထက်မှာတရင်သမား6ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့ CPJ ကဖော်ပြပါတယ်။မြန်မာနိုင်ငံမှာတရင်သမားတွေကိုယာဇဝတ်သားတွေလို့ဆက်ဆံနေတာကိုရပ်တန့်ပြီးဖမ်းဆီးထားတဲ့တရင်သမားတွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာတရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကထုတ်ပြန်တောင်းဆိုထားပါတယ်
။ထိုင်းနိုင်ငံမှာမကြာသေးခင်ကမူရစီဝါအပါအဝင်ယာဇဝတ်မှုတွေနဲ့ဆက်နွယ်ပတ်သက်လို့ဆိုပြီးဖမ်းဆီးခံရသူမြန်မာလုပ်ငန်းရှင်ဟာမြန်မာစစ်ကောင်စောင်းတွေရဲ့တာသမီတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့သတင်းကိုထိုင်းနိုင်ငံကစုံစမ်းဖော်ထုတ်ဖို့အာဆီယံလူအခွင့်ရေးအမတ်များအဖွဲ့ APHR အကြီးအကဲကတိုက်တွန်းလိုက်ပါတယ်။ငွေရမှောင်ခိုမှုတွေ၊ငွေကြေးခွာချမှုတွေနဲ့ထိုင်းနိုင်ငံမှာဖမ်းဆီးတရားစွဲခံနေရတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလိုက်ရဲ့ပိုင်ဆိုင်မှုထဲမှာမြန်မာစစ်ကောင်းဆောင်အကြီးအကဲဗိုလ်ချုပ်မွေးမင်းအောင်လှိုင်၊
သားသမီးတွေရဲ့ပိုင်ဆိုင်မှုတချို့ကိုပါစစ်ဆေးတွေးရှိရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက် ABHR ဥက္ကဋ္ဌ Charles San Diego ကဗိုလ်ဒူးနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါဗိုလ်ချုပ်မူကြီးမင်းအောင်လှန်ရောသူ့မိသားစုဝင်တွေကပါဒီလိုတရားမဝင်လုပ်ငန်းတွေနဲ့ဘယ်အတိုင်းအတာထိပတ်သက်နေတယ်လဲဆိုတာကိုထိုင်းအာဏာပိုင်တွေကလူသိထင်ရှားစုံစမ်းဖော်ထုတ်ပေးဖို့နဲ့ထိုင်းဥပဒေကိုချိုးဖောက်တဲ့ပြစ်မှုထင်ရှားခဲ့ရင်ထိုင်းတရားရုံးမှာတရားစွဲအရေးယူပေးဖို့ကိုလည်းဆန်ဒီယေဂိုကတိုက်တွန်းပါတယ်မြန်မာစစ်ဘုတ်ချုပ်တွေဟာဒီလိုတရားမဝင်တဲ့လုပ်ငန်းတွေနဲ့ပတ်သက်ဆွံ့နွယ်လုပ်ကင်လာခဲ့တာဆယ်စုနှစ်ပေါင်းများစွာရှိနေပြီဖြစ်တဲ့အချက်ဟာထင်ရှားကြောင်းထိတ်တန့်စစ်ကောင်းဆောင်ဖြစ်တဲ့မင်းအောင်လှိုင်ကလည်းမြန်မာအမည်ကထွက်တဲ့တယံဇာတသဘာဝတွေကိုအခွန်မပေးရသလောက်နှီးပါအတ္တမအလကားရယူနေတဲ့အပြင်မူရည်စေဝါရောင်းဝယ်တဲ့ကိစ္စမှာပါဝင်ပတ်သက်နေတာမျိုးဒါမှမဟုတ်ကုန်ကူးသူတွေစီကငွေကြေးရယူပြီးမသိချင်အောင်ဆောင်ပေးနေတဲ့အနေအထားမျိုးရှိကြောင်း ABHR အကြီးအကဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တရုတ်မှာအခုဖြစ်နေတဲ့ COVID ကူးစက်မှုသေဆုံးမှုတွေအပါအဝင်အချက်အလက်အပြည့်အစုံကိုပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့မှာထပ်မံပြောဆိုလိုက်ပါတယ်
WHO still believes that deaths are heavily underreported from China.
ဒီမှာ COVID ကြောင့်သေဆုံးရမှုနဲ့ပတ်သက်ပြီးအပြည့်အဝဖော်ပြခြင်းမရှိဘူးလို့ WHO အနေနဲ့ယုံကြည်နေဆဲဖြစ်တယ်လို့ WHO ရဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနအကြီးအကဲဒေါက်တာ Michael Ryan ကဗုဒ္ဓဟူးနေ့တုန်းကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းကတရုတ်မှာကိုဗစ်ကူးစက်မှုတွေပြန်လည်ဖြစ်ပွားနေပြီးတရုတ်အစိုးရရဲ့တရားဝင်စီရင်နေမှာကိုဗစ်ကြောင့်သေဆုံးသူ38ဦးပဲရှိတယ်လို့ထုတ်ပြန်ထားပါတယ်။ WHO ကတော့တရုတ်အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းနဲ့အချက်အလက်တွေဟာတကယ်ဖြစ်နေတဲ့အတိုင်းအတာကိုအမှန်တိုင်းဖော်ပြနိုင်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်တာဝန်ရှိသူတွေကတော့လက်မခံပဲအခုချိန်မှာတည်ဆုံးသူတိုင်းကိုဘာကြောင့်တည်ရတယ်ဆိုတာကိုလိုက်ကြည့်နေဖို့လုံးဝမထင်ဘူးလို့တရုတ်အစိုးရရဲ့ကူးစက်ရောဂါကာကွယ်ရေးဌာနကျွမ်းကျင်သူများအဖွဲ့ရဲ့အကြီးအကဲကဗုဒ္ဓဟူးနေ့မှာသတင်းထုတ်တယ်ကိုပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံကခီးသွားတွေတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုတွားရောက်တဲ့အခါကိုဗစ်ရှိမရှိစစ်ဆေးချက်ပြရမယ်ဆိုတဲ့လောက်ရကိုတရုတ်အစိုးရကလက်တုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဂျပန်ကနေတရုတ်နိုင်ငံကိုလာကြမဲ့ခီးသွားတွေအပေါ်ပြည်ဝင်ဝင်ဗီဇာကိစ္စမှာတရုတ်ဘက်ကတင်းကျပ်လိုက်ပါတယ်။တောင်ကိုရီးယားဂျပန်နိုင်ငံသားတွေတရုတ်ပြည်ကိုလာတဲ့အခါအရင်တုန်းကဆိုရင်ပြည်ဝင်ခွင့်ဗီဇာကြိုတင်ယူစရာမလိုပဲဆက်ရောက်ချိန်ကျမှဗီဇာကိုအလွယ်တူရယူရတဲ့ကင်းလွတ်ခွင့်ကိုပြန်လည်ရုပ်သိမ်းလိုက်ကြောင်းတရုတ်လူဝင်မှုကြီးကြပ်ရေးအုပ်ချုပ်မှုအဖွဲ့ကဗုဒ္ဓဦးနေ့မှာကြေညာလိုက်တာပါကိုရီးယားဂျပန်နှစ်နိုင်ငံသားတွေကိုရက်တိုဗီဇာထုတ်ပေးနေတာကိုယာယီရက်ဆိုင်မယ်လို့တရုတ်အစိုးရကကြေညာခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာပါတင်းကျပ်လို့နဲ့ Zero COVIDမူဝါဒကိုတရုတ်အစိုးရကဒီဇင်ဘာ9ရက်နေ့မှာရုတ်တရက်ရုတ်သိမ်းပြီးတဲ့နောက်ကိုဗစ်ကူးစက်မှုတွေတဟုန်တိုးတိုးတက်လာတာပါ။ဒါကြောင့်တောင်ကိုရီးယားဂျပန်အပါအဝင်နိုင်ငံအတော်များများကတရုတ်ကခီးသွားတွေကိုလေဆိပ်အဝင်မှာစစ်ဆေးမှုတွေလုပ်ခိုင်းပြီးပိုးတွေးခဲ့ရင်ကွာရန်တီးဝင်ရမယ်လို့အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်။
ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပြဖို့ရဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးစစ်ကောင်စီကကျင်းပပွဲရာရှိတဲ့ရွေးကောက်ပွဲရဲ့အလားလာနဲ့ပတ်သက်ပြီးအကဲခတ်တွေရဲ့အမြင်ကိုတင်ပြခြင်းပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီနေ့တဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်ထမံသုံးသပ်မဲ့အကြောင်းစစ်ကောင်စီအကြီးအကဲကပြောကြားလိုက်တာဟာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပဋိပက္ခတွေကြားရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေပေါ်မေးခွန်းတွေလည်းထမံထွက်ပေါ်လာနေပါတယ်။မဲဆင်းတွေပန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ဖိအားပေးခံရတာမျိုးမပေးခံရတာမျိုးကိုကြိုးပမ်းတဲ့အနေနဲ့ပေါ်မူတည်ပြီးတော့ဒီရွေးကောက်ပွဲကိုထပ်ပြီးတော့သုံးသပ်သွားမယ်လို့ပြီးခဲ့တဲ့သတင်းနှောက်ပတ်နှောင်းပိုင်းမှာပဲအစိုးရအဖွဲ့ရင်းဝန်ကြီးတွေနဲ့ဒီတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့တွေ့ဆုံရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထဲသွင်းပြောကြားသွားတာပါစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအလားအလာအပေါ်မှာနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမေကွန်းရဲ့အဓိကအချက်ပေါ် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်မှုဦးဆိုင်လိုက်က
စစ်ကောင်စီဥက္ကဋ္ဌအနေနဲ့2023တဲ့မှာရွေးကောက်ပွဲကိုမဖြစ်မနေလုပ်ဖို့လိုအပ်တယ်လို့ဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့အဲ့ဒီရွေးကောက်ပွဲဟာသူ့ဘက်ကတစ်ဖက်သက်ဘယ်လောက်ပဲစီစဉ်ကျင်အောင်တော့ တကယ်တမ်းတိုင်းပြည်အခြေအနေကသူဖြစ်ချင်တယ်လို့ဖြစ်ခွင့်ပေးမနေဘူးဆိုတာနားလည်ပါတယ်ဗျ
ဒီဘုရားမူကြီးရဲ့မိကုံးအပေါ်မြမရေလိလာသုံးသက်သူဦးရထွန်းကလည်း
ရွေးကောက်ပွဲနဲ့ပတ်သက်လို့တော့သူပြောသွားတဲ့ဥစ္စာချုပ်လိုက်လို့ရှိရင်တော့နိုင်ငံသားတိုင်းပေါ့ဖိအားတွေကြောက်လန့်မှုတွေစိုးရိမ်မှုတွေမရှိဘဲနဲ့လွတ်လွတ်လပ်လပ်မိမိစိတ်ကြိုက်ရွေးချယ်ပြီးတော့မဲပေးနိုင်ခွင့်ရှိရမယ်ဆိုတဲ့ဟာတစ်ချက်နောက်တစ်ခုကမဲစင်းနေတိကျမှန်ကန်ရေးပြောတယ်ဒါကြောင့်မလို့တကယ်လို့ဒီဟာဒီအခြေအနေတွေပေါ့နော်အဲ့ဒီဟာတွေဖန်တီးပေးနိုင်မပေးနိုင်ဆိုတဲ့အပေါ်မှာတည်ပြီးတော့ရွေးကောက်ပွဲကျင်းပဖို့ကိစ္စကိုဆက်လက်ပြီးတော့အသုံးသက်လှုပ်ဆောင်သွားမယ်လို့အဲ့လိုသူနီကုန်းချုပ်ပြောသွားတာတတိထားလိုက်မိတယ်ဒါကြောင့်မလို့ဒီသူခိုင်းထားတဲ့သူပြောပြထားတဲ့အခြေအနေတွေစိတ်ကျဉ်းနှက်လောက်အောင်ဖြစ်ပေါ်မလာဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲကိုရွှေတင်ရွှေရလိမ့်မယ်ဆိုတဲ့သဘောလို့နားလည်ရပါတယ်
အဲ့ဒီတော့ဘာကြောင့်အခုလိုစစ်ကောင်စီခေါင်းဆောင်ပြောတာနဲ့ဖြစ်လာနိုင်ကြေပေါ့ AFP ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကလည
်းလိုရင်းကတော့သူတို့ယူထားတဲ့နော်လက်ရှိအနေထားကိုနော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုနဲ့အပ်မယ်ဆိုတဲ့သဘောပါပဲအဲ့ဒီအနေထားကိုလွတ်လပ်ရင်းနဲ့သူ့ရဲ့နိုင်ငံတော်အခြေပြမိခွန်းမှာပါတဲ့ဥစ္စာနဲ့ချိတ်ဆက်လို့ရှိရင်လက်ရှိနိုင်ငံရဲ့အကျပ်ကြီးကိုသူပို့ပြီးတော့နော်အာယုံစူးစစ်တဲ့ပုံပေါက်ပါတယ်အဲ့ဒီလိုမျိုးနိုင်ငံအနှံ့မှာလွတ်လွတ်လပ်လပ်လူလူပုံမှာမိဒီဩဇာတရားမှုမှာမရှိဘဲနဲ့ကျင်းပနိုင်တဲ့အခင်းချင်းဖြစ်လို့ရဲဆိုလို့ရှိရင်မျိုးသားကကွေးနဲ့လူမျိုးရေးကောင်စီလို့ခေါ်တာပေါ့ကာလုံးသူဘက်ကသူ့ကိုကကွေးဥစည်းချုပ်ကိုအာဏာအနှင်းထားတာဟာဒုတိယ6လပိုင်းရဲ့နောက်ဆုံးချိန်ကိုရောက်ပြီးအဲ့တော့ January 31ရက်2023မှာလက်ရှိနိုင်ငံလုံးရှုံပြီးမှလွတ်လပ်ပြီးတရားမျှတတဲ့အခင်းချင်းရှိပြီလားမရှိသေးဘူးလားအဲ့ဒီလိုသူ့ရဲ့တင်ပြတဲ့အစီရင်ခံစာပုံမှာကြည့်ပြီးမှဘာဖြစ်မလားမလဲဆိုတာကိုခံမရအောင်ဖြစ်ပါတယ
်ဒီပေါ် SNLD ရဲ့ပြောခွင့်ရလဲဖြစ်တဲ့ဦးဆိုင်လေးက
တာမန်ချေနေရဆိုရင်တော့သူက August လထဲမှာရေကောက်ပွဲကျင်းပမှာပေါ့နော်တာမန်ချေမဟုတ်ဘူးဆိုရင်တော့6လတစ်ကြိမ်6လတစ်ကြိမ်2ကြိမ်တိုးပြီးလို့ရှိရင်သူကဆက်ပြီးတိုးကောင်းတိုးလို့ရမှာပေါ့နော်ဒါကတော့ဖွဲ့စည်းပုံရလဲပဲစကားထပ်ပြောအောင်ပါဒါပေမဲ့အဲ့တဲ့အရေးကြီးတာကအခုချိန်နေအထိ2023နှစ်ကုန်တဲ့အထိကိုတစ်ဖက်သက်ဆက်ရထားတယ်ဆိုမဲ့လို့တိုက်ပွဲကဆက်ဖြစ်နေတယ်မနေ့တနေ့မှာပဲဒီချင်းမျိုးသားတပ်ဦးဌာနချုပ်ကိုဖုံးကျဲတိုက်ခိုက်နေရတာတွေရှိတယ်နောက်ကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်နဲ့စကိုင်းမကွေးမှာအဆရှိတဲ့ဒေသတွေမှာစစ်ဘေးရှောင်ပြည်သူတွေဒုက္ခကြုံနေရတာကိုဘယ်လိုပြန်ကူစားမလဲနောက်နိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှိနေတယ
်ဒီရွေးကောက်ပွဲဆက်ဆက်ဖြစ်လာနိုင်ခြင်းပေါ်ဒေါက်တာအေးမောင်ကလည်း
တကယ်လို့များသူ့ရဲ့တင်ပြချက်နော်သမနာကြီးဦးမြင့်ဆွေဦးဆောင်တဲ့ကာလုံကိုတင်ပြတဲ့အစီရင်ခံစာမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကြီးကိုနိုင်ငံအနှံ့ကျင်းပနိုင်ပွေမရှိသေးဘူးတချို့တိုင်းကြီးတွေမှာဒီလိုပဲအကြမ်းဖက်မှုတွေရှိနေတယ်လူလူရဲ့စိုးရင်စိတ်ကမြင့်နေတယ်အဲဒါကြောင့်မလို့သူ့ရဲ့အစီရင်ခံစာမှာနော်အဆင့်ပင်အဆင့်ထားပြီးမှရွေးကောက်ပွဲကိုကျင်းပဖို့တင့်တယ်ဆိုတာမျိုးများပါမလားပေါ့သောမဟုတ်တနိုင်ငံလုံးအနှံ့ရွေးကောက်ပွဲကိုလွတ်လပ်လပ်ကျင်းပနိုင်တယ်တိုးရုံမျိုးပါလို့ပြောမှလားသို့မဟုတ်လုံခြုံမှုရှိတဲ့မြို့ပေါ်မှာတချို့ဒေသတွေမှာဒေသအနှံ့ဆက်သဖြင့်များအဆင့်ခွေးပြီးကမှတင်ပြပေးမလားဆိုရဲသူ့ရဲ့အစီရင်ခံစာနဲ့လာမယ့်ခင်ချင်းအားဆိုင်ပါလိမ့်မယ
်တစ်ချိန်တည်းမှာစစ်ကောင်စီရဲ့ရွေးကောက်ပွဲလုပ်တာကနေတချို့မျှော်လင့်ထားတဲ့ထွက်ပေါက်မရပဲလက်ရှိပြည်ပခါတွေရှေ့ဆက်ပို့ဆိုးလာနိုင်ခြေကိုလည်းသုံးသက်သူတချို့ကစိုးရိမ်နေကြပါတယ်ခင်ဗျ
ကိုဝင်းမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီထိုင်းမလေးရှားနယ်စပ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ကတဆင့်ထိုင်းတောင်ပိုင်းမလေးရှားနယ်စပ်နာရာတီဝပြည်နယ်တဲကိုအလုတ်သွားလုကြမဲ့မြန်မာနိုင်ငံသား29ဦးကိုလူကုန်ကူးအဖွဲ့တွေကအ мян လန်းရဲဌာနအမှတ်တံဆိပ်ကတ်ထားတဲ့ရဲကားအယောင်ဆောင်ပြီးတော့လူကုန်ကူးခဲ့တဲ့အမှုကိုဒီရဲ့ပိုင်းတဲ့ဖြစ်ခဲ့တာကြောင့်နေဆက်လုံုံရေးကိုပို့ပြီးတော့တင်းချက်စစ်ဆင်းနေပါတယ်ဒီအကြောင်းထိုင်းနေဆက်ကနေ VOA သတင်းတော့မိုင်အေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
မြန်မာနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးနေတဲ့လူမောင်ခိုသမားတွေဟာနီလန်းမျိုးစုံသုံးပြီးအာဏာပိုင်တွေရဲ့စစ်ဆေးမှုတွေကိုရှောင်ကွင်းနိုင်အောင်လှုပ်ဆောင်နေကြတာပါတချို့ကတော့ဟင်းသီးဟင်းရွက်ကားတွေထဲမှာလူတွေကိုဖက်ပြီးတယ်ဆောင်တာစာတိုက်ကားတွေထဲမှာတယ်လာတာပစ္စည်းပို့တဲ့ကားတွေထဲမှာတယ်ဆောင်လာတာစေယုံလူနာတင်ကားပူဇံမျိုးနဲ့တဲဆောင်လာတာပရိတ်တကားတွေနဲ့တဲဆောင်လာတာတွေကိုလုပ်လို့ရှိပါတယ်အခုအခါမှာတော့အ мян လန်းရဲတပ်ဖွဲ့တစ်စိတ်ကိုကပ်ပြီးရဲကားအယောင်ဆောင်ပြီးလူကုန်ကူးမှုတွေလုပ်ခဲ့တာဖြစ်ကြောင်းအလို့သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
အဲ့မှာ ထိုင်းတောင်ပိုင်းလေးကိုရှင်းလင်းဝင်ရောက်လာတဲ့အဲမတင်ငါဝဲကားစီမတင်ငါဝဲဆိုအမြန်လိုက်ရထန်လိုက်ဒိတ်ကိုကတ်ထားတဲ့ကားစီဟာထိုင်းနိုင်ငံတောင်ပိုင်းဆောက်ကလာပြီးနဲ့လောက်ကရဲတွေရလေးဖမ်းဆီးပြီးခဲ့တာဖြစ်ပါတယ်အဲ့ဒီတရားမဝင်29ရောက်အလုံးဟာအမျိုးသားတွေဖြစ်ပြီးတော့သူတို့ဟာကန်ချနာပူရီပြည်နယ်ဘက်ကနေဝင်လာကြတယ်သူတို့တဝူးစီတဝူးစီကိုလူမောင်ထိုင်းလူမောင်ကိုသုံးဦးကနေတဝူးကိုပတ်သုံးအောင်လုံးပို့ဆောင်ကယူတယ်လို့သူတို့ထပ်ဆိုကြပါလေဗျ29ရောက်ပြင်မှာတိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြီနဲ့မြူရံမြို့နယ်တဲမှာလည်းတရားဝင်မြန်မာ14ရောက်နဲ့ကလေးငယ်9ဦးတက်တကားနှစီးပေါ်မှာမတင်ငယ်ရာတွေ့ရှိလို့လူကြီးတစ်ဖွဲ့ကဖမ်းဆီးတဲ့ဖြစ်ရရှိပါတယ်29ဦးနဲ့ကျွန်တော်တို့19ဦးပေါ့စုစုပေါင်းကျွန်တော်တို့50နဲ့10ဦးဖြစ်သွားတာပေါ့
အခုထိုင်းဆိုရရဲ့ဌာနဆိုင်ရာအမှတ်တံဆိပ်တွေယူနီဖောင်းတွေအသုံးပြုတဲ့လူကုန်ကူးမှုဟာပိုပြီးတော့အမှုကြီးတယ်လို့လည်းပြောပါတယ
်။ကျွန်မထိုင်းဆိုရဝန်ထမ်းအကြောင်းဆောင်တာအမှုကြီးတာပေါ့။ဒါဆိုရင်အမြန်လမ်းရေးဌာနရဲ့အမှတ်စိတ်ကတ်တယ
်။
သူကယူနီဖောင်းဆိုင်ရာဦးနေကိုမော်တော်ယာဉ်ဟိုပါတစိတ်ကတ်တယ်ဆိုတော့ကျွန်တော်ဒါလည်းပြောမလို့အကြောင်းဆောင်မှုပဲပေါ့။အမှုကြီးတာပေါ့။ဒီထိုင်းနိုင်ငံရဲ့ဒီနေကြားဆောင်ရေးတို့လာဝကရဲတို့အဲ့လိုထိုင်းနိုင်ငံရဲ့အစိုးရဝန်ထမ်းတွေရဲ့ယူနီဖောင်းဆင်မြန်းပြီးတော့တရားမဝင်မြန်မာတွေကိုပို့ဆောင်ခဲ့တာလူမောင်ကိုရီးယားနေစီစဉ်ဆောင်ရွက်ပြီးတော့ပို့ဆောင်တာတွေပြီးခဲ့မှုပါတယ်ပြီးခဲ့တဲ့2020ခုနှစ်မှာလည်းအဖွဲတစ်ဖွဲပြီးခဲ့မှုပါတယ
်အလားတူထိုင်းမြန်မာနယ်စပ်ကနေတဆင့်မလေးရှားကိုခုဝင်ကြမဲ့မြန်မာတွေကလည်းဇက်တိုက်ဖမ်းမိနေတာတွေရှိပါတယ်ဒီရဲ့ပိုင်းမှာပဲမြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာတွေရှိတယ်လို့ပြီးခဲ့တဲ့ရက်ကပဲရိုဟင်ဂျာ82ဦးကိုလည်းလူပွဲစားတွေနဲ့အတူတပ်ပီနယ်ထဲမှာဖမ်းမိခဲ့ပါတယ်ရှင
်ထိုင်းချေဆိုင် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့သတင်းတွေတင်ပြချက်သတင်းဆောင်မတွေဗီဒီယိုဖိုင်တွေကို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာအချိန်မြွေလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့အစီအစဉ်တွေကိုကြာသာပရိနိမနက်ခင်းအတွက်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒီကိုသတင်းလွတ်လပ်ခွင့်အပေါ်မှာဦးစားပေးအခြေခံပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသာပရိနိမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တိတ်မကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီကနေ့ကဘာကြီးမှာအကျန်းဖက်ပဋိပက္ခတွေဟာ1945ခုနှစ်နောက်ပိုင်းအစိုးဆုံးအခြေအနေကိုရောက်ရှိနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။လူပေါင်းတန်း 2,000 လောက်ဟာပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာနေထိုင်နေရပြီးနိုင်ငံပေါင်း69နိုင်ငံကလူပေါင်း396တန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပါတယ်။ကဘာတလောမကြုံဘူးလောက်အောင်အစားအစာမလုံလောက်မှုနဲ့တွေ့ကြုံနေရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကြီးတန်းအကြံအဖေးဆမ်မြူအယ်ဗိုက်ဂါစကိုင်းကပြောဆိုပါတယ်။ဒီကဘာလုံးဆိုင်ရာဒီအခက်အခဲတွေကိုမှန်မှန်ကန်ကန်နဲ့အချိန်မီဆောင်ရွက်နိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့နီလန်ပေါင်းစုံကနေတွန်းမြင့်ဆောင်ရွက်နေပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုဟာလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေအတွက်အများဆုံးလူတန်းတဲ့နိုင်ငံဖြစ်ပြီး2022ခုနှစ်ဘာနာနှစ်အတွင်းအမေရိကန်ဒေါ်လာ18ဘီလီယံကျော်ပိုလူတန်းခဲ့တယ်လို့ဆမ်မြူအယ်ဗက်ဂက်စကိုင်းကပြောဆိုခဲ့ပါတယ
်။ In response to the global food insecurity crisis, we've committed nearly $11 billion
since Russia's invasion of Ukraine. We continue
Russia ga Ukraine ko satin chu cho gare ga kabalon san ya sa na jaik kha mlong law mu pyatana atwe American pi daw su a ne dollar 17 billion bo lu dan ga ba de da a pyin Africa u chu de da ga mo khaw ye sha mu be ko tong pyan saung ya ya ma le American pi daw su a ne ကူညီထောက်ပံ့မှုတွေကိုနှစ်ဆတိုးပေးခဲ့ပြီးလွန်ခဲ့တဲ့2022ခုနှစ်ဘဏ္ဍာနှစ်အတွင်းအမေရိကန်ဒေါ်လာ1ဘီလီယံဘိုးရှိခဲ့ပါတယ်။အာဖဂန်နစ္စတန်မှာအစားအစာမလုံလောက်မှုပြဿနာအကြီးမားဆုံးကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေအတွက်လည်းအမေရိကန်ပြည်ထောင်စုဟာအများဆုံးကူညီထောက်ပံ့တဲ့တစ်ခုတည်းသောနိုင်ငံဖြစ်ပါတယ်။တကဘာလုံးကလူသားချင်းစာနာမှုအကူအညီလိုအပ်မှုရဲ့80ရာခိုင်နှုန်းဟာပတိပက္ခတွေကြောင့်ဖြစ်ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကြံပေးဆမ်ယူအယ်ဗက်ဂက်စ်ကန်ကပြောဆိုခဲ့ပါတယ်။အဖြေကတော့အကြံဖက်တိုက်ခိုက်မှုတွေနောက်ထပ်မဖြစ်ဖို့နဲ့နိုင်ငံရေးအရာဖြစ်ရှင်းဖို့ဖြစ်ပါတယ်လို့ဆိုပါတယ်
။ We need to engage more effectively in diplomatic negotiations regionally and globally.
ဒါကြောင့်ကျွန်တော်တို့အနေနဲ့သက်ဆိုင်ရာနိုင်ငံတွေကမြို့ကြီးတွေမှာဒါမှမဟုတ်ကုလသမဂ္ဂမှာဒါမှမဟုတ်ဒေသဆိုင်ရာအလိုက်တကဘာလုံးအတိုင်းအတာအလိုက်ဒါမှမဟုတ်နိုင်ငံအချင်းချင်းအကြာဒါမှမဟုတ်နိုင်ငံပေါင်းစုံပါဝင်ပြီးစသဖြင့်ပဋိပက္ခတွေကိုခြုံငိမ့်စေဖို့ပါဝင်နေတဲ့အဖွဲ့အစည်းအသီးအသီးနဲ့နိုင်ငံအသီးအသီးတန်တမာရေးအရာထိရောက်တဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လိုအပ်ပါတယ်။အခုလောလောဆယ်မှာပဋိပက္ခတွေအတွင်ပါဝင်နေတဲ့အဖွဲ့အစည်းတွေကလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့ပေးသူတွေကိုအကြမ်းဖက်တိုက်ခိုက်တာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေသွားရောက်ပေးနိုင်ဖို့ကိုဆက်လက်ဟန်တားနှောက်ယှက်တာတွေဟာအတော်ကိုပဲတုံ့လောက်ခြောက်ခြားစရာကောင်းတဲ့အခြေအနေတွေဖြစ်ပါတယ်လို့ Vegas Sky ကပြောဆိုခဲ့ပါတယ်။အခုလိုခက်ခဲပြီးအန္တရာယ်ရှိတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေအတွက်လုံခြုံပေးနေသူတွေကိုကျွန်တော်တို့အကာအကွယ်ပေးရပါမယ်။အထူးသဖြင့်တော့ဒေသခံဝန်ထမ်းတွေဖြစ်ပါတယ်လို့ဆိုပါတယ်
။ In Ethiopia, the persistent presence of Eritrean forces and bureaucratic impediments are still impeding
in Ethiopia နိုင်ငံမှာဆိုလို့ရှိရင်လည်းအိနေချင်း Eritrean တပ်ဖွဲ့တွေဝင်ရောက်နေရာယူထားတာနဲ့လုံထုံးလုံနီးဆိုင်ရာကြံ့ကြာမှုတွေကြောင့်လိမ်ပိုင်းဆိုင်ရာခွဲခြားပြီးအကြမ်းဖက်တိုက်ခိုက်ခံရမှုကနေအသက်ရှင်ကျန်ရစ်သူတွေအပါအဝင်အကူအညီလိုအပ်နေသူတွေထံလူသားချင်းစာနာမှုအထောက်အကူတွေရောက်ရှိဖို့ကြံ့ကြာနေရပါတယ်။ယေမင်နိုင်ငံမှာဆိုလို့ရှိရင်လည်းစားနပ်ရိက္ခာမလုံလောက်မှုကိုရေရှင်ဖြည့်ရှင်းပေးနိုင်မဲ့နည်းလမ်းတွေကိုလှုပ်ဆောင်နိုင်ခြင်းမရှိပါဘူး။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာစည်းမျဉ်းဥပဒေတွေကိုလေးစားလိုက်နာဖို့ပဋိပက္ခတွေအတွင်ပါဝင်တဲ့အဖွဲ့အစည်းတွေအားလုံးကိုဖိအားပေးတိုက်တွန်းရပါမယ်။အထူးသဖြင့်တော့ဟူသီအဖွဲ့ကိုဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဆိုလို့ရှိရင်လည်းအာဆတ်အစိုးရကလူသားချင်းစာနာမှုအထောက်အကူပေးတဲ့ဝန်ထမ်းတွေကိုတပ်ဖြတ်တာတွေရှိသလိုသူတို့ရဲ့အဆောက်အဦနဲ့လုပ်ငန်းတွေကိုဖျက်ဆီးတာတွေလည်းရှိပါတယ်။နိုင်ငံတဝန်းအကူအညီလိုအပ်နေသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ကိုအာဆာအုပ်ချုပ်ရေးအဖွဲ့ကဆက်လက်နှောက်ယှက်ဟန်တားနေဆဲဖြစ်ပါတယ်လို့လူသားချင်းစာနာမှုဆိုင်ရာအကြီးတန်းအကြံပေးဆမ်မြူအယ်ဗက်ဂါစကိုက်ကပြောဆိုခဲ့တာပါပဋိပက္ခဖြစ်နေတဲ့နေရာအလုံးမှာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ကျွန်တော်တို့တိုးမြင့်ဆောင်ရွက်ရပါမယ်လို့လည်းလူသားချင်းစာနာမှုဆိုင်ရာအကြံပေးဗက်ဂါစကိုက်ကပြောဆိုပါတယ်ကျွန်တော်တို့လှုပ်ဆောင်နိုင်တာနဲ့လှုပ်ဆောင်သင့်တာတွေကိုအမြင့်ဆုံးလှုပ်ဆောင်ရပါမယ်လို့လည်းသူကပြောဆိုခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာသိမကြခင်မှာပဲကျွန်တော်တို့သတင်းပတ်စင်ကဏ္ဍတွေကိုစပြီးတော့နားဆင်ရတော့မှာဖြစ်ပါတယ်ဗျာ
VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ48 kHz 6153လိုင်းလံမီတာ190 kHz 1505ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းဒေါက်တာတန်ဇော်ရဲ့လူတို့နဲ့ကျမ်းမာရေးစားရဲကန္နာတွေမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုအရင်တင်ပြခြင်းပါတယ်ဒီကနေ့မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal ပြည်ထောင်စုဖြစ်ထွန်းရေးရည်မှန်းချက်တွေလက်တွဲလှုပ်ဆောင်နေကြသလိုကတိစကားတွေနဲ့အတူဆွေးနွေးညှိနှိုင်းမှုတွေလည်းကြားနေရပါတယ်တစ်ချိန်တည်းမှာပဲလူမျိုးတစ်မျိုးချင်းစီကိုအခြေပြုတဲ့ Ethnic Nationalism ဟာလည်းအရှိန်အဟုန်မြင့်မားနေတယ်ဆိုရင်မှားမယ်မထင်ပါဘူးဒီလိုလူမျိုးအခြေပြုတဲ့မျိုးသားရေးဝါဒဟာတန်းတူညီမျှမှုကိုအခြေခံတဲ့ Federal စနစ်နဲ့ကိုက်ညီပါရဲ့လား Federal ပြည်ထောင်စုအတွက်တကယ်လိုအပ်တဲ့အမျိုးသားရေးဝါဒကဘယ်လိုဖြစ်သင့်ပါသလဲဖြစ်နိုင်ချေဘလောက်ရှိပါသလဲဒါတွေကိုနိုင်ငံရေးသုံးသပ်သူဆောင်းပါးရှင်လည်းဖြစ်တဲ့စိုင်းဝမ်ဆိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဆိုင်းဝမ်ဆိုင်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာအနာရထားတဲ့စစ်ကောင်စီရောဒီမိုကရေစီတွေတိုက်ပွဲဝင်နေတဲ့ပြည်သူ့ညီညွတ်ရေးအစိုးရ NUG ဘက်ကရောစစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ဆောင်ရေးအတွက်ကြေကြေလည်လည်ပဲသူတို့ပြောဆိုနေကြပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားအလုံးလူလူကလည်းပဲသူတို့တိုင်းရင်းသားတွေရဲ့တိုင်းရင်းသားအမျိုးသားရေးဝါဒပေါ်ကြ Ethnic Nationalism, Ethno Nationalism ပေါ့သူတို့ရင်ကျင်းမှုသူတို့တွေသားကိုအခြေခံတဲ့အမျိုးသားရေးတွေကိုသူတို့လည်းအစွမ်းကုန်မြင့်တင်ပြီးတော့ကြွကြော်နေကြတဲ့အချိန်ဖြစ်ပါတယ်။ဆိုတော့တစ်ဖက်မှာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်တပေါင်းစည်းရဲ့ဖွဲ့စည်းကြမယ်အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေဟာအကုန်လုံးသူအမျိုးသားရေးဝါဒကိုသူစီကြစီကြွကြနေကြရဲဆိုတော့ဒီလိုဖြစ်စဉ်နှစ်ခုကတူညီတဲ့လမ်းကိုသွားနေကြပါရဲ့လားတစည်းတလုံးပြီးသောပြည်ထောင်စုဖြစ်ရေးကိုဥတီနေပါသလားသူတို့မအဲ့ဒီလမ်းနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုင်ဝန်ဆိုင်ဘယ်လိုသုံးသပ်မိပါလဲပေါ့ဆုံးရှိပါ
ကျွန်တော်အမြင်မှာတော့ဒီဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးအခြေအနေကိုထောက်ကြည့်လို့ရှိရင်တော့အကောင်းမြင်ဝါဒပဲရတယ်ကျွန်တော်ကြည့်လို့ရအခုဟိုဘီရဲ့အမိုင်းမှာတစ်ခါမဖြစ်ဘူးရဲ့ဘာမှမဟုတ်တဲ့တိုင်းရင်းသားတော်လိုင်းအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့အမ်ဒီမိုကရေစီလိုလားတဲ့အားအစုတွေနဲ့သူကပေါင်းစည်းရတယ်လို့ကျွန်တော်အဲ့လိုမြင်ဒါကတော့လည်းဖြစ်ပေါ်တိုးတက်မှုလည်းကျွန်တော်အဲ့လိုပဲယူဆ
ဒါကျွန်တော်အဓိကသိကြတာကတော့တစ်ချိန်တည်းမှာတိုင်းရင်းသားတွေကလည်းသူတို့စီယာမျိုးသားရေးဝါဒကိုအများကြီးအစွမ်းကုန်မြင့်ပြီးတော့ကြွေးကြော်နေကြပါတယ်။ဒီလိုတိုင်းရင်းသားတွေရဲ့ပြည်ကြအမျိုးသားရေးဝါဒကိုကြွေးကြော်လာခြင်းဒီဘာနဲ့ဆက်ဆက်နေလဲဆိုတော့တစ်ချိန်ကဗမာတို့ရဲ့ chauvinism လူမျိုးကြီးဝါဒကိုသူတို့လက်မခံဘူးဆိုတဲ့သဘောနဲ့တိုင်းနေသွားနေတာလို့ပြောလို့ရတာပေါ့။ဆိုတော့ကျွန်တော်အဲ့ဒါကိုမေ့ချင်တာအဲ့တော့အယူဝါဒအဖြစ်အဲ့လိုပြောနေခြင်းဒီ Federal ပြည်ထောင်စုတခုတည်းဖြစ်မြောက်ရေးအတွက်ဘယ်လိုရိုက်ခတ်နိုင်ကြလဲ။ကန်ထရက်နေတဲ့သဘောလားသူစည်းနေတဲ့ဘောလားတော်တရားအဖြစ
်ခရစ်နတ်ဆုံးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကတော့ကျွန်တော်ကသူစည်းခြင်းတဲ့သဘောလို့ကျွန်တော်ယူဆအဲ့ဒါကိုကျွန်တော်ဘာကြောင့်ယူဆလဲဆိုတော့ဒီလက်နဲ့ကန်တိုင်းရင်းသားတော်လိုင်းအင်အားစုတွေကလည်းတတိတတနာတတငန်းတီချောင်းမှုအတွက်မပြတ်နိုင်ဘူးဆိုတာအေချာတော့သိနေဒါအပြည်ပြည်ဆိုင်ရာနောင်မြတ်ဖြစ်ပေါ်မှုအခြေအနေပေါ်မှာမူတည်ပြီးသူတို့ကြည့်လိုက်တဲ့အခါမှာအရင်တော့ကချင်တို့ရှမ်းလို့ပြည်တော်အလုံးအတော်လွတ်လိုက်ရေးပဲတို့ကပြောတာလုံးဝလွတ်လိုက်ရေးတို့တော့အခုကျတော့တို့ကဖက်ဒရယ်လင်းတို့ကပြောလာဆိုတော့တို့ကအတူတူပူပေါင်းနေထိုင်ရေးကိုလှူလာတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်မို့အစစ်စစ်အမှန်မှကွဲသွားတဲ့တိုင်းပြည်ဖြစ်ဖို့ဆိုတာသိပြီးအခြေအနေမပေးဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆတယ်အဲ့ဒါကြောင့်မို့ဂရီဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကစူးစီးမှုပုံပြီးသွားတယ်လို့ကျွန်တော်ပြောလို့ရတ
ယ်။ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒန်းတူဖြစ်မှုကိုအခြေခံရမယ်သူတို့ရဲ့အဓိကလူချင်းကတော့တိုင်းရင်းသားတွေအတွက်ဖန်တီးပေးမဲ့ပြည်နယ်တွေတိုင်းရင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုထဲမှာပါတဲ့အစိပ်ပိုင်းတွေကိုလည်းဖက်ဒရယ်တင်ယူနစ်တွေအဖြစ်ပါဝင်လာမယ်သူတို့ဒေသတွေဆိုတော့အဲ့ဒီဒေသတွေကရရှိလိုတဲ့အခွင့်အရေးကိုရော ဒီပြည်ထောင်စုဘိုးအစိုးရနဲ့ဘလောက်ထိလိုက်လျောနိုင်မဲ့အတိုင်းတာရှိပါလေအဲ့ဒါအဲ့ခေတ်ကြမှာတော့ပြဿနာမပေါ်နိုင်မဲ့အစဉ်ချောမွေးသွားလိမ့်မယ်လို့ယူဆပါလား
အခုလောလောဆယ်ဘိုးအစိုးရလို့ကျွန်တော်တို့ပြောလိုက်တာမှာအခုစစ်ဘိုးစုကမမရှိထားတဲ့အစိုးရရဲ့နောက်ပြီးတော့စစ်ဘိုးစုတော်လာနေတဲ့ National Unity Government မစိုးရတဲ့နောက်ဖွဲ့ရှိတော့တဖွဲ့လည်းမလဲတို့ကပြောရဖက်ဒရယ်လစ်ဒ်ကိုကျွန်တော်တော့တွားမယ်ပေါ့နော်ဒါနဲ့ NUD ကတော့ကျွန်တော်ကပို့ပြီးတော့သမာသမရှိတဲ့ပမာတွေစာမှုထားတဲ့အဖွဲ့အစည်းကိုကျွန်တော်ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအဖွဲ့အစည်းနဲ့တွဲပြီးအတူတူအလုပ်လုပ်မယ်ဆိုလို့ရှိရင်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကကျွန်တော်ကအကောင့်ဘက်ကိုတွားလို့ရဒါနဲ့အဲ့ဒီအကောင့်ဘက်ကိုတွားဖို့ဆိုတဲ့နေရာမှာကျွန်တော်ကနိုင်ငံရေးရ concept အတွေ့အကြုံအတိတ်တွေကျွန်တော်တို့အဲ့ဒီအတိတ်ကဘာလဲဆိုတော့ civic nationalism လို့ခေါ်တဲ့ပြည်သူအမျိုးသားရေးဝါဒဖြစ
်ပြည်သူအမျိုးသားရေးဝါဒပေါ့တိုင်ဝန်တ
ိဟုတ်ကဲ့ပြည်သူအမျိုးသားရေးဝါဒသုံးလို့ချင်လေပြည်သူအခြေခံအမျိုးသားရေးဝါဒဟုတ
်ကဲ
့ဟုတ်ကဲ့
အဲ့တော့
ဒီဝါဒကိုကျွန်တော်တို့ကအတွေ့အကြုံသုံးလို့ချင် theory ရအမြင်ကျတဲ့အမြင်အတုံးပြမယ်ဆိုလို့ရှိရင်အဲ့ဒီရဲ့နေရာကကျွန်တော်တို့ကအတုံးပြလို့ရအဲ့ဒီအခြေအနေမျိုးကဆက်ပြီးသွားမယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးရှင်းလန်းနေရာတော့ကောင်းလာမယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြောချင်တာကဒီနေရာမှာအခုလို ethno nationalism cultural nationalism ကနေပြီးတော့ civic nationalism လို့ခေါ်တဲ့ပြည်သူမျိုးသားရေးဝါဒပေါ့ခလုံးပြည်သူကိုတပေါင်းနဲ့ကိုစားပြုတယ်ပေါ့အဲ့ဒီအချိန်မှာမတူကွဲပြားသူတွေလည်းပါမယ်ဒါတွေကိုလည်းသူတို့လက်ခံရမယ်ဆိုတော့အဲ့ဒီလိုအတွေ့အခေါ်မျိုးအဲ့ဒီမျိုးသားရေးဝါဒမျိုးဖြစ်ထွန်းလာဖို့အတွက် NUG အစိုးရဘက်ကရောအဆင်သင့်ဖြစ်ပြီလို့ထင်ပါသလားဘာတွေများဆက်လုပ်ဖို့လိုပါသေးလဲခင်ဗျာအဲ့လိုဖြစ်ကြောင်းပြသဖို့တော့ပြည်သူတွေလက်ခံလို့ဖ
ို့ NUG အစိုးရကတော့ဒီဖက်ဒရယ်ချတာဆိုတာတော့ထုတ်ထားတယ်ဒီလိုအဲ့ဖက်ဒရယ်ချတာကတော့ကျရာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအန်ပေါ်ပြအဲ့ဒါကို NCGUB နဲ့ဒီတော်လိုင်းရဲ့ဖွဲ့စည်းတွေနဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ချုပ်ထားတာအဲ့ဒါအဲ့ဒီအပေါ်မှာတို့တော်အခြေခံတယ်တော်ပြောအဲ့လိုအခြေခံတယ်ဆိုလို့ရှိရင်တော့ ethnic nationalism အပေါင်း civic nationalism ကိုညွှန်နေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတို့ကျမြင်လို့ရတဲ့အတွက်ကြောင့်ကျွန်တော်ကအဲ့ဒါဖြစ်နေတယ်
ဒါတော့ကောင်းဆောင်မိုက်ပါဆိုတိုင်းရင်းသားတွေတော့ဗမာမျိုးပြည်သူကြမှာရောဒီလိုဖြစ်လာနိုင်မယ်အလားလားမြင်ပါသလားဖြစ်လာနိုင်မယ်လို့ထင်ပါသလား
ကျွန်တော်တို့အခုဒီကြောင်းမယ်ဆိုလို့ရှိရင်ဒီPeople's Defense Force ပေါ့ဗျာနော်ဒီလိုကကွယ်ရေးအဲ့ဒီဖွဲ့စည်းရလဲတကယ်တမ်းဖွဲ့စည်းပေးလိုက်တာလဲအဲ့ဒီ NUG ကနေဖွဲ့စည်းပေးလိုက်တယ်ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေကသူကပမာဒီအများစုနေတဲ့နေရာမှာလောက်တင်ဖြစ်နေတာမဟုတ်ပဲနဲ့တိုင်းရင်းသားတွေနေတဲ့ပြည်နယ်ဒီမှာလည်းအကောင်လုံးတော့အကောင်လုံးတော့ပြတ်နေတိုင်းရင်းသားတွေနေတဲ့ပြည်နယ်ကလူတွေကလည်းသူတို့နဲ့တကြိတ်တည်းတညာနဲ့အတူတူသွားကြတယ်ဆိုတဲ့ပုံစံမျိုးသူကတော့ပေါ်ပြတ်နေအဲ့ဒီခါကျတော့ကျွန်တော်လှုပ်ချင်တာကဆက်ဆက်ပြီးလှုပ်လို့ရတယ်ကျေပြတ်လာတယ
်ဆိုင်းမဆိုင်ကတော့နိုင်ငံရေးအခြေအနေကိုဒါအဓိကဥစားပြီးပြောနေတယ်ပေါ့လေအဲ့ရနိုင်ငံရေးအခြေအနေပြောင်းရင်ဘယ်လိုဖြစ်လာမလဲပါလဲကျွန်တော်ကတော့လူထုရဲ့အတွေးအခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပညာရေးတွေဘာတွေကပြုပြင်ဖို့မလိုဘူးလားဆိုကြပါစို့မြန်မာနိုင်ငံမှာအစဉ်ဆက်သမိုင်းတင်လာခဲ့တာဗမာကျော်ရိုးပြူ Burman centric history ပဲတင်လာခဲ့တာပဲအဲ့ဒီသမိုင်းထဲမှာတိုင်းရင်းသားတွေရဲ့အစဉ်လာတိုင်းရင်းသားတွေရဲ့နိုင်ငံရေးအစဉ်တန်းဘာညာကိုစိတ်အစီမဲ့ပြုထားတဲ့သမိုင်းမျိုးမဟုတ်ဘူးကျူအဲ့ဒါအစားပြီးထောက်ကြကြတယ်။ဟာဒီဟာတွေအစားပြီးပြင်ရမယ်ဘာညာဟုတ်တယ်။အဲ့ဒီဟာနဲ့ကိုက်ညီတဲ့ civic nationalism ထွန်းအားနေအောင်ဒီလူမှုရေးအတွေးခေါ်ပိုင်းကိုပြုပြင်ပြောင်းလဲဖို့မလိုဘူးလား။
တကယ်တော့ဟို awareness building ခေါ်တော့နော်။ဟိုလူတို့ပညာပေးတာပေါ့ကြာနိုင်နိုင်ငံရေးအရာဟိုမှန်ကန်တဲ့လမ်းစဉ်ကိုကြောက်။အဲ့ဒီအပိုင်းကအဲကျွန်တော်တို့ကအာနာမရှိရင်လောက်ရတာတူတယ်နေတယ်အာနာရှိရင်လောက်ရတာမရဘူးနော်ဆိုတော့ကအာနာရှိတယ်ဆိုလို့ရှိရင်တလိုင်းအဖွဲ့အစည်းကြီးအာနာရှိတဲ့နေရာတို့လွှမ်းခြုံထားတဲ့တို့စုံမထားတဲ့နေရာတွေမှာတို့လုပ်လို့ရတယ်ဆိုတော့အဲ့ဒါကိုလည်းတချို့အပိုင်းတွေမှာလည်းလုပ်နေကြတယ်လို့အင်တာနက်တွေဝိုင်းထဲမှာကျွန်တော်တို့တွေ့နေရတယ် ဦးကျောင်းသားတာပြောတယ်လို့ခီးရရောက် program တစ်ခုအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းဒါကောင်းတယ်အလုပ်ပေါ့။အဲမလုပ်ဘဲနဲ့ဒီလိုဟိုတီယိုရီရပဲရှိနေမယ်ဆိုရင်လည်းအလုပ်မဖြစ်ဘူးဆိုတော့အဲ့ဒါတော့ဖိတ်ကြတယ်။ဆိုတော့အဲတူတူဟိုအမ်ဒီအမြင်ကျတဲ့နိုင်ငံရေးပေါ့တခုကိုနားလည်အောင်အဲ့ဒီကျတဲ့ရှင်းပြမယ်နှုံးလည်းအဲ့ဒီလမ်းစဉ်ကိုလည်းအဲ့ဒီဟိုကဥစားဆက်ညီပဲကောင်းဆောင်နေရလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်ကလှုပ်လို့ရ
ဆိုင်မဆိုင်ကတော့ NUG နဲ့ NUCC တို့ကရွေးထားတဲ့ပြည်ထောင်စုပြည်ရှင်ကိုစစ်စစ်လေးလာပြီလို့ထင်ပါတယ်အဲ့ဒီအချိန်မှာကြည်ရတာဒီ civic nationalism ပြည်သူ့ကိုအခြေပြုသောအမျိုးသားရေးဝါဒတိုင်းရင်းသားတူချင်းရင်းချင်းမှုတစ်ခုချင်းကိုအခြေပြုတဲ့အမျိုးသားရေးဝါဒမဟုတ်တော့ပြည်သူအလုံးကိုအခြေပြုသောအမျိုးသားရေးဝါဒအတွက်အဲ့ဒီအချိန်မှာတော့ဘယ်လောက်ထိပြဖော်ညွှန်းထားပါလဲအဲ့ဒီသဘောတရားကို
အမှန်တမ်းပြောရရင်ကျွန်တော်အဲ့ဒါကိုကကနနာလာမှာပထားဘူးဒါပေမဲ့အဲ့ဒီသူ့ရဲ့အပေါ် basic point ကိုကျွန်တော်ကြည်ရတော့အဲ့ line ကိုသူတို့တွားနေတယ်လို့ကျွန်တော်အဲ့လိုယူဆhello အဲ့လားသူသွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီ ethnic nationalism လို့ခေါ်တဲ့လူမျိုးအခြေခံအမျိုးသားရေးဝါဒမကောင်းတဲ့အပိုင်းတွေကိုပယ်ဖြတ်ပြီးကောင်းတဲ့အပိုင်းတွေကိုယူနောက်ပြီး civic nationalism လို့ခေါ်တဲ့ပြည်သူခြေပြုအမျိုးသားရေးဝါဒမှာကောင်းတဲ့အပိုင်းတွေကိုပေါင်းပြီးတော့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုအဲ့ဒါနဲ့အညီကျွန်တော်တို့ဒီဆွဲမဲ့ဆိုလို့ရှိရင်ကျန်တဲ့ဟာတွေကကျွန်တော်ဆက်လုပ်လို့ရဆိုတော့ကျွန်တော်အဲ့ဒီ AUG ကိုလိုအပ်အားထားတဲ့ဒီပုံစံမျိုးကိုပြောနေတာမဟုတ်ကျွန်တော်က theoretically သရွတ်ဒီကိုလုပ်လို့ရှိဒီလိုဖြစ်နေတယ်ဆိုတော့အဲ့ဒါအဲ့ဒီအနေနဲ့ကျွန်တော်ပြောနေတယ
်ဦးကျော်စန်းသားရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကတော့လူတုနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီခေါင်းကိုက်ဝေဒနာဘယ်လိုကြောင့်ဖြစ်ပေါ်လာရသလဲဘယ်လိုကကွယ်ကုသသင့်သလဲဆိုတာတွေကိုကျွမ်းကျင်ပညာရှင်တွေနဲ့ဆွေးနွေးပြီးတော့ဒေါက်တာတန့်စော်တင်ပြထားပါတယ်ခင်ဗျာ
ကောင်းကိုက်တဲ့ဝေနာကိုတစ်ချိန်မဟုတ်တစ်ချိန်တော့ကြုံတွေ့ခန်းစားပူကြမှာပါကောင်းကိုက်တဲ့အခါဘာကြောင့်ကောင်းကိုက်ဝေနာဖြစ်ပေါ်ခန်းစားရလဲဆိုတာကိုသိကျင်ကြလေးရှိပါတယ်အများဆုံးကြုံလေးရလေးရှိတဲ့ကောင်းကိုက်ဝေနာအမျိုးအစားတွေအကြောင်းကိုဒေါက်တာကောင်းမြတ်ကျော်ကအခုလိုရှင်းပြပါတယ
်အဖြစ်များဆုံးကောင်းကိုက်ပြဿနာတွေထဲမှာmigraine ဆိုတဲ့migraine မျိုးစားကောင်းကိုက်တဲ့ဟာပေါ့သူရဲ့ရောဂါလက္ခဏာတွေကဘာတွေနဲ့လာတက်လဲဆိုလို့ရှိရင်အများသောအဖြစ်လူကဟို migraine အတွက်ဆေးတွေပါမတောက်ထားဘူးဆိုလို့ရှိရင်အဲ့လူကတခါခေါင်းကိုက်ပြီဆို၄နာရီရန်နေပြီးတော့၃ရက်ထိကြာတက်တယ်။အဲ့လိုမျိုးခေါင်းကိုက်တဲ့သူတွေမှာမှဟိုမှာပေါ့လက္ခဏာဘာတွေရှိရမလဲဆိုလို့ရှိရင်ပထမအမှတ်၁ကခေါင်းကိုက်ခေါင်းရဲ့တစ်ဖက်ထဲမှာပဲဖြစ်တယ်ပေါ့နော်။ဒါပေမဲ့ဒီတစ်ချိန်မှာညာဘက်ဖြစ်ပေမဲ့နောက်တစ်ချိန်မှာကြာလို့ရှိရင်လည်းဘယ်ဘက်ဖြစ်နိုင်လဲ။နောက်ပြီးတော့သူ့ရဲ့လက္ခဏာတစ်ခုကဘာလဲဆိုလို့ရှိရင်ခေါင်းထဲမှာအဲ့လိုတိတ်နဲ့သွေးတိုးနေတယ်လို့သွေးကြောခုန်နေတယ်လို့မျိုးခံစားရတာမျိုးရှိမယ်။နောက်တစ်ခုကဘာဟိုဟာဖြစ်မလဲဆိုလို့ရှိရင်ကြိုက်ခဲနာကျင်မှုပြင်းအားပေါ့ကျွန်တော်တို့ဒီအလေလက်ကနေအပြင်းထန်မှရှိမယ်အဲ့တော့အဲ့ခေါင်းကိုက်လာတဲ့အချိန်မှာအဲ့ခေါင်းကိုက်ဝေဒနာရှင်တွေကသူတို့လုံနေတဲ့နေဆာတူကလုံတယ်ပေါ့နော်အဲ့ဒီခေါင်းတွေကိုမလုံနိုင်တော့ဘူးဒါမှမဟုတ်လို့ရှိရင်လေအဲ့တော့အဲ့လိုလုံလို့ရှိရင်လေသူကပိုဆိုးလာတတ်တယ်အဲ့တော့ကျွန်တော်တို့ပြောတဲ့ဒီအချက်၄ချက်ထဲကအနည်းဆုံး၂ချက်ပါရမယ်ပေါ့နော်နောက်ပြီးတော့နောက်ဘာသူကထပ်ပြီးတော့လိုအပ်သေးလဲဆိုလို့ရှိရင်အဲ့လိုမျိုးခေါင်းကိုက်လာတဲ့အချိန်မှာလူကပြုတ်ချင်အန်ဂျင်နာမျိုးသို့မဟုတ်ပြုတ်ရန်အန်တာမျိုးတခုခုပါရှိရမယ်ဓမ္မမဟုတ်ဘူးအဲ့လိုမျိုးမှမဟုတ်ဘူးဆိုလို့ရှိရင်လေလူကအလင်းရောင်ကိုမခံနိုင်တာပေါ့နောက်ပြီးလို့ရှိရင်အတန်တွေလည်းသူတာမန်ကြားနေကြအတန်တွေကိုလည်းသူတို့မခံနိုင်ဘူးအဲ့တော့အတန်မှောင်တဲ့နေရာအဲ့လိုမျိုးလို့ဟိုအတန်တွေတိတ်ဆိတ်တဲ့နေရာကိုသူတို့ကနေကျင်ကြတယ်အဲ့လိုမျိုးလက္ခဏာလေးရှိတယ်ဆိုရင်ဒါကျွန်တော်တို့ဒါ migraine မျိုးစားခေါင်းကိုက်တာလို့ခေါ်တယ်တချို့ migraine မျိုးစားခေါင်းကိုက်တဲ့လူတွေမှာကျွန်တော်တို့ကဒီခေါင်းမကိုက်ခင်မှာသူကဟိုပြောင်းလဲမှုလေးတွေကြုံလာတတ်တယ်မျက်လုံးထဲမှာပေါ့ဥမာအမြင်အာရုံပြောင်းလဲတယ်ဘာတွေပါလဲဆိုလို့ရှိရင်မျက်လုံးထဲမှာအယောင်အတန်းတွေအကွင်းတွေပါပဲပြီးလို့ရှိရင်ဟိုပေါ့ဒီခွေးသွားစိတ်လိုင်းတွေလို့အဲ့လိုမျိုးလျက်စီးလက်တို့မျိုးအဲ့လိုအလင်းရောင်လေးတွေဖြစ်လာတတ်တယ်အဒါအမြင်ပိုင်းဆိုင်ရာနောက်ပြီးတော့ခန္ဓာကိုယ်မှာတစ်ခါကျရင်ထုံသွားတယ်ကျင်သွားတယ်နောက်တစ်ခုကဆိုလို့ရှိရင်စကားပြောရတာခက်လာတယ် ခန္ဓာကိုယ်ရဲ့တစိမ့်ပိုင်းလေးလံသွားတာမျိုးတွေဖြစ်တာတဲ့အဲ့တော့အဲ့ဒါအများသောအဖြစ်သူတို့ပြောကြတာတော့ဒီ15မိနစ်ကနေပြီးတော့တနာရီတွင်းဒီခေါင်းမကိုက်ခင်မှာသူတို့ဖြစ်ကြတယ်လို့ပြောတယ်အဲ့ပြီးလဲပြီးတာနဲ့တပြိုင်နက်အဲ့ဒီလက္ခဏာတွေလည်းပျောက်လဲပျောက်သွားဟောကျွန်တော်တို့ကခေါင်းကိုက်တဲ့ဝေဒနာကိုပြင်းပြထန်ထန်ခံစားရတယ်ပေါ့နော်အဲ့ဒီလိုမျိုးစားကြတော့migraine ပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုခေါ်လဲဆိုတော့ migraine with aura ပေါ့ဆက်သွားပြောသလိုမျိုးအာယုံခံစားမှုတစ်ခုနဲ့ကြုံပြီးတော့မှနောက်ထပ်မှခေါင်းကိုက်လာတဲ့ပြဿနာပေါ့နော်နောက်တစ်မျိုးကတော့ကျွန်တော်တို့ဒီ tension type headache လို့ခေါ်တယ်အဲ့ဒီမျိုးစားမှာဆက်သွားပြောသလို migraine လောက်ကျွန်တော်တို့နာကျင်မှုမပြင်းထန်ဘူးမပြင်းထန်ပဲနဲ့အပျော့စားလောက်ပဲရှိတယ်ခေါင်းရဲ့နှစ်ဖက်လုံးမှာဖြစ်တတ်တယ်ပေါ့နော်ပြီးလို့ရှင်တစ်ခါကြာလို့ရှင်ခေါင်းကိုကျွန်တော်တို့ကဒီတခုခုနဲ့ကျိုးနဲ့စီးထားသလိုမျိုးအဝတ်နဲ့တင်းနေအောင်စီးထားသလိုမျိုးအဲ့လိုမျိုးဖြစ်တတ်တယ်။အဲပက်လက်ကြီးတင်းနေတာပေါ့။တစ်ခါကြာလို့ရှင်ဒီလူကိုယ်ရံကဒီလိုမျိုးဒီနှစ်ထင်ကြွက်သားလေးတွေခြံကြည့်တဲ့အခါမှာသူကတကယ်တင်းနေတာမျိုးလဲခံစားရတတ်တယ်ပေါ့။ပြုတ်ရံအနာတွေတော့မရှိဘူးသူမှာတစ်ခါကလေးကြာလို့ရှင်တချို့တချို့လူတွေမှာအလင်းအောင်မခံနိုင်တာတို့အတန်မကြားနိုင်တာတို့အဲ့လိုတစ်ခုလောက်ပဲသူကဖြစ်တတ်တယ်။အဲပွင့်လင်းပြောရင်တော့ဒါဒီ tension type အမျိုးအစားသည်တိတ်မပြင်းတဲ့အမျိုးအစားနောက်ပြီးတော့ migraine လို့တခြားလက္ခဏာတွေလည်းမပါတဲ့အဲကောင်းကင်ဖို့အမျိုးအစားပေါ့နော်အဲဒီကောင်ကိုဒါကျွန်တော်တို့ tension type headache လို့ခေါ်တယ်နောက်တစ်ခုကကြတော့နောက်တတိယအများဆုံးလို့ပြောရမယ့်ဟာကျွန်တော်တို့ဒီဟိုကတော့အတူကောင်းအနေနဲ့တော့ tag လို့ခေါ်တယ် tag လို့ခေါ်လို့ရှင်တော့ဒါအများသောအဖြစ်ဒီအုံနောက်အောင်ကျွန်တော်ပိုင်းဆိုင်ရာဆရာဝန်တွေကတော့သိကြတယ်ကျွန်တော်တို့အခြေောက်ပြောရင်ဒါ trigeminal autonomic cephalalgia လို့ခေါ်တယ်နော်ပြောမယ်ဆိုရင်အဲဒီကောင်းကင်တဲ့အမျိုးအစားအောက်မှာကျွန်တော်တို့ cluster headache ဆိုတာပါမယ် suna ဆိုတာပါမယ် proximal hemicrania ဆိုတာပါမယ်ပေါ့နော်အဲ့ဒီအမျိုးအစားတွေထဲမှာဘာရကွာလဲဆိုလို့ရှိရင်ခေါင်းကိုက်သူတွေခံစားရတဲ့နာကျင်ကြိုက်ခဲမှုကအတော်လေးကိုပြင်းထန်တတ်တယ်တော်တော်ကိုပြင်းထန်တယ်သူတို့terminology ကပြောမယ် severe to very severe လို့ကျွန်တော်တို့သုံးလို့ရတယ်အဲ့တော့အများသောအဖြစ်ဖြစ်ပြီဆိုလို့ရှိရင်လည်းခေါင်းရဲ့တချမ်းထဲမှာပဲဖြစ်တယ်သူဖြစ်နေထင်တဲ့အဲ့လိုမျက်ရိုးမျက်ရိုးနားမှာဖြစ်တာများတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်တဲ့ခေါင်းကိုက်ဝေဒနာရှင်တွေမှာအဲ့ဒီခေါင်းကိုက်တာပြင်ကျွန်တော်တို့အခုတခြားလက္ခဏာတမျိုးမျိုးရှိရမယ်အဲ့လက္ခဏာတွေဘာလဲဆိုတော့မျက်လုံးကရဲလာတာမျိုးဖြစ်တာမျိုးအဲ့ဘက်ကနေပြီးမျက်ရည်တွေကျလာတာမျိုးဖြစ်တာမျိုးအဲ့လက္ခဏာဖြစ်စေဒါမှမဟုတ်လို့ရှိရင်နှာခေါင်းပိတ်တာနှာရည်တွေအဲ့ဒီခေါင်းကိုက်တဲ့ဘက်အချမ်းမှာပဲဖြစ်လာတာမျိုးတွေနောက်ပြီးတော့ခေါင်းကိုက်တဲ့ဘက်အချမ်းမှာပဲကျွန်တော်တို့မျက်ခုံရောင်ရဲလာတာမျိုးတွေဖြစ်စေနောက်ပြီးတော့ဒီနှစ်ဖူးနဲ့မျက်နှာမှာသူကချွေးတွေပိုထွက်လာတယ်ဒီလိုမျိုးပုံစံဖြစ်နိုင်တယ်နောက်ပြီးတော့နှစ်ဖူးနဲ့မျက်နှာခေါင်းကိုက်တဲ့အချမ်းမှာပဲရှိန်တိမ်ဖိန်တိမ်နဲ့ဖြစ်ပြီးတော့ဒါကျွန်တော်တို့ညီရဲလာတာမျိုးတွေဖြစ်လာတတ်တယ်ပေါ့ခါကြလို့ရှင်လဲအဲ့ဘက်နားထဲမှာသူကတခုခုကြီးပြည့်နေတယ်လို့အဲ့လိုမျိုးတကယ်ခံစားရတာမျိုးကျွန်တော်တို့ရှိတတ်တယ်။အဲတေချာကျွန်တော်တို့စမ်းကြည့်မယ်ဆိုလို့ရှင်ဒါမျက်စိတငယ်ရဲ့အရွယ်စားပေါ့နော်။မတူညီတော့ပဲနဲ့အဲ့ခေါင်းကိုက်တဲ့ဘက်မှာပုတငယ်ရဲ့အရွယ်စားပိုသေးသွားတာမျိုးကိုကျွန်တော်တို့တွေ့ရတတ်တယ်။အဲ့တော့အဲ့လက္ခဏာအပြင်သူကခေါင်းကိုက်နေတဲ့အချိန်မှာဒီမျိုးစားလက္ခဏာတွေကလူကကနာမငြိမ်ဖြစ်တာတို့ဒေါသထွက်တာတို့အဲ့လိုမျိုးပုံစံလေးတွေစိတ်ခံစားမှုပြောင်းလဲတာလေးတွေပါကျွန်တော်တို့ရှိလာတတ်တယ်ပေါ့နော်။ဆိုတော့ဒီ tag ဆိုရဲခေါင်းကိုက်တဲ့ခေါင်းစဉ်အောက်မှာဒါရှိတာပေါ့သူတို့ဆက်စောကပြောရဲ cluster ရော proximal hemicrania ရော suna ရောအဲ့ဒီဥစ္စာတွေကတော့အများသောအဖြစ်ဘာတွေသူ့ရဲ့တနေ့မှာဘယ်နှကြိမ်ဖြစ်တယ်လဲတစ်ခါကိုက်လို့ရှင်ဘယ်လောက်ကြာတယ်လဲဆိုတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ခွဲကြတာများပါတယ်
ခေါင်းကိုက်ဝေဒနာဟာလူတော်တော်များများမှာမကြာခဏဖြစ်ပေါ်ခံစားရလေရှိတဲ့ဝေဒနာတစ်ခုဖြစ်တာကြောင့်ခေါင်းကိုက်ဝေဒနာဖြစ်ပေါ်ခံစားရစေတဲ့အကြောင်းအရာတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်သက်သော
ဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုနားဆင်ရမယ့်အားကစားအပတ်စဉ်ကဏ္ဍမှာတော့ Wales အသင်းကကမ္ဘာကျော်ဘောလုံးသမားအနားယူသွားတဲ့အကြောင်းနဲ့လာမယ့် Australia Open မှာဘယ်သူတွေပါဝင်ကြမလဲဆိုတာတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ
် Wales အသင်းကောင်းဆောင် Gareth Bale ကတော့အသက်33နှစ်မှာပဲဘောလုံးကစားတာကနေအနားယူပြီလို့ကြေညာလိုက်ပါတယ်Real Madrid နဲ့ Tottenham တိုက်စင်မှုဟောင်း Gareth Bale ဟာသူ့အနေနဲ့ဘောလုံးကမာပွားကနေအနားယူပြီးလို့ဇန်နဝါရီ9ရက်နေ့ကကြေညာလိုက်တာပါသူ့အနေနဲ့တိကျစဉ်းစားပြီးကလပ်အသင်းကနေရောလက်ရွေးစင်အသင်းကပါချက်ချင်းအနားယူဖြစ်တယ်လို့ Bale က Twitter ကနေကြေညာပါတယ် Bale စာ Wales အသင်းအတွက်112ပွဲနဲ့ပွဲအများဆုံးကစားခဲ့တဲ့သူဖြစ်ပြီးတော့ Wales အသင်းနဲ့အတူ Euro 2016 2020နဲ့2022ကမ္ဘာဖလားတွေမှာဝင်ကစားခဲ့ပြီးတော့Real Madrid အသင်းနဲ့အတူ Champions League ဖလား5ကြိမ်ရခဲ့သူလည်းဖြစ်ပါတယ်။အဲဒီနောက်မှာတော့သူဟာ American Major League က LAFC အသင်းကိုပြောင်းခဲ့ပြီးတော့ LA အသင်းကိုပြီးခဲ့တဲ့ဘောလုံးရာသီက Major League ဖလားရအောင်လှုပ်ပေးခဲ့တာဖြစ်ပါတယ်။ Gareth Bale ကအနားယူသွားတဲ့တစ်ချိန်တည်းမှာပဲ Tottenham ကစားနေတဲ့ပြင်သစ်အသင်းကောင်းဆောင် Hugo Lloris လည်းရွေးစဉ်အသင်းကနေနားယူလိုက်ပြီးဖြစ်ပါတယ်။ သူ့အနေနဲ့မိသားစုကိုပို့ပြီးတော့အချိန်ပေးချင်တာကြောင့်လက်ရိုးစင်အသင်းကနေအနာယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဇန်နဝါရီ9ရက်နေ့ကကြေညာလိုက်တာပါလော်ရစ်စာပြင်သစ်အသင်းအတွက်ပွဲပေါင်း145ပွဲကစားပြီးတော့အများဆုံးစံချိန်တင်ခဲ့တယ်လို့အသင်းကောင်းဆောင်အဖြစ်နဲ့လည်း122ပွဲကစားပြီးတော့အများဆုံးစံချိန်တင်ခဲ့တဲ့သူပါသူက2008ခုနှစ်မှာပြင်သစ်လက်ရေးစဉ်ကိုသူမှဖြစ်လာခဲ့ပြီးတော့ကမ္ဘာဖလား၄ချိန်ဥရောပဖလား၃ချိန်ကစားခဲ့ပြီးတော့2018ကမ္ဘာဖလားမှာပြင်သစ်အသင်းနဲ့အတူချန်ပီယံဖြစ်ခဲ့ပါတယ်ခင်ဗျာဥရောပဘက်ကဘောလုံးသတင်းတွေမှာတော့ပေါ်တူဂီဘောလုံးဖွဲ့ချုပ်ကတော့ဘယ်လ်ဂျီယံနီးပြဟောင်းရောဘတ်တိုမာတီးနက်စ်ကိုပေါ်တူဂီအသင်းနီးပြဖြစ်နေခန့်လိုက်ပါတယ်ပေါ်တူဂီအသင်းဟာပြီးခဲ့တဲ့ကမ္ဘာဖလားမှာ quarter final မှာ Morocco အသင်းကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ပြီးတဲ့နောက်မှာနီးပြ Fernando Santos နဲ့လမ်းခွဲပြီးတော့ Martinez ကိုအခုလိုနီးပြဖြစ်ခန့်လိုက်တာပ
ါ Voy a intentar aprender portugués lo antes posible pero estoy muy ilusionado
ကမ္ဘာမှာအကောင်းဆုံးအသင်းတွေကတည်င်းဖြစ်ပြီးကစားသမားကောင်းတွေရှိတဲ့အသင်းရဲ့နီးပြဖြစ်ခွင့်ရတဲ့အတွက်ကျွန်တော်အရန်စိတ်လှုပ်ရှားမိပါတယ်ပေါ်တူဂီဘောလုံးအဖွဲ့ချုပ်နဲ့ပထမဆုံးအကြိမ်စကားပြောခဲ့တဲ့ကဒီကအားကစားစီမံကိန်းနဲ့ပတ်သက်ပြီးစိတ်လှုပ်ရှားမိတာပါညှော်လင့်ချက်တွေရီမန်းချက်တွေကြီးမားပေမဲ့အသင်းကောင်းတစ်သင်းဆိုတာကလည်းကျွန်တော်သိပါတယ်အဲ့ဒီအတွက်လည်းစိတ်လှုပ်ရှားပြီးကျွန်တော်တို့အားလုံးပေါင်းပြီးရီမန်းချက်တွေအောင်မြင်အောင်လုပ်သွားမှာပ
ါမာတီနက်စ်ကတော့သူ့အနေနဲ့အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့ရိုနယ်ဒိုပါဝင်ကမ္ဘာဖလားမှာပါဝင်ခဲ့တဲ့ကစားသမားအားလုံးနဲ့အသင်းကိစ္စတွေကိုစကားပြောသွားမယ်လို့ပြောပါတယ်ဒီနေရာမှာမေးစရာတစ်ခုကတော့ပေါ်တူဂီဘောလုံးအဖွဲ့ချုပ်အနေနဲ့မာတီနက်စ်ကိုဘာလို့နီးပြခန့်လိုက်တယ်လဲဆိုတာပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မာတီနက်စ်ဟာနီးပြဖြစ်တဲ့ကြီးကြီးမားမားအောင်မြင်မှုရရှိခဲ့သူမဟုတ်ပဲသူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့2018ကမ္ဘာဖလားမှာဘယ်လ်ဂျီယံသင်းနဲ့တတိယရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ထိပ်တန်းကစားသမားတွေအတော်များများပါဝင်တဲ့ဘယ်လ်ဂျီယံအသင်းဟာ2018ကမ္ဘာဖလားမှာရောယူရို2020မှာရောဘုံမဆွဲခဲ့သလိုပြီးခဲ့တဲ့ကမ္ဘာဖလားမှာလည်းအုပ်စုအဆင့်ကနေထွက်ခဲ့ရတာကြောင့်မာတီနက်စ်ကိုခန့်တာကတော့မေကွန်းထုတ်စရာကောင်းနေတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာအချိန်နဲ့ပါပဲပြင်သစ်ဘောလုံးအဖွဲ့ချုပ်ကတော့လက်ရှိပြင်သစ်နီးပြ DDA ဒေရှော့ကိုနီးပြအဖြစ်နဲ့ဆက်ပြီးတော့တက်တန်းတိုးလိုက်ပါတယ်ဒေရှော့ကို2026ခုနှစ်ထိနောက်ထပ်၄နှစ်စာချုပ်တက်တန်းတိုးလိုက်တာဖြစ်တယ်လို့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကဇန်နဝါရီ9ရက်နေ့မှာကြေညာပါတယ်ပြင်းတဲ့အသင်းဟာဒေရှော့လက်ထက်မှာ2018ကမ္ဘာဖလားကိုဘူးဆွဲခဲ့ပြီးတော့ဒီနေ့မှလည်းကမ္ဘာဖလားဖိုင်နယ်ထိတက်ခဲ့သလိုယူရို2016ဥရောပဖလားဘောလုံးပွဲမှာလည်းဒုတိယရခဲ့တာပါအစောပိုင်းမှာတုန်းကတော့ဒေရှော့ဟာဒီကမ္ဘာဖလားပြီးရင်နီးပြဖြစ်ကနေနှုတ်ထွက်ပြီးတော့သူနေရာမှာရီယယ်မက်ဒရစ်နီးပြဟောင်းဇီဒန်ဖြစ်လာမယ်လို့အတော်များများကခန့်မှန်းနေကြတာပါဒါပေမဲ့အခုလိုဒေရှော့ကို2026ထိတက်တန်းတိုးလိုက်တဲ့အတွက်ဇီဒန်ပြင်းတဲ့အသင်းနီးပြဖြစ်လာမယ်ဆိုတဲ့ခန့်မှန်းချက်တွေလည်းအဆုံးသတ်သွားခဲ့ပါတယ်ဒေရှောင်းကိုနီးပြအဖြစ်တက်တန်းတိုးလိုက်တယ်လို့ကြေညာလိုက်တဲ့အချိန်ထဲမှာပဲပြင်သစ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌလက်ဂရတ်ကဇီဒန်ဘက်ကပြင်သစ်နီးပြနေရာအတွက်စိတ်ဝင်စားလို့ဖုန်းဆက်လာရင်လဲသူ့အနေနဲ့ဇီဒန်ရဲ့ဖုန်းကိုလက်ခံဖြေဆိုမှာမဟုတ်ဘူးလို့ပြင်သစ် IMC Sports Media နဲ့အင်တာဗျူးမှာပြောလိုက်တဲ့အတွက်ပြင်သစ်တိုက်စစ်မှုခရီးရန်အမ်ဘာပေအပါဝင်အတော်များများကဒါကိုအကြီးအကျယ်ဝေဖန်နေကြပြီးတော့လက်ဂရတ်နှုတ်ထွက်ပေးဖို့လဲတောင်းဆိုတာတွေရှိနေပါတယ်လက်ရက်ကတော့အခုလိုပြောလိုက်တာနဲ့ပတ်သက်ပြီးတော့သူတောင်းပန်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်လက်ရက်ဟာအစောပိုင်းတုန်းကတော့ဒီရှော့နေရာမှာဆက်ခံမဲ့လူဟာဇီဒန်ဖြစ်တယ်လို့သူကိုယ်တိုင်ပြောထားတာဖြစ်တာကြောင့်သူ့ဘက်ကဘာကြောင့်အခုလိုပြောလဲဆိုတာနဲ့နောက်ကွယ်မှာဘာတွေရှိလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာဒန်နစ်ပြိုင်ပွဲတွေဘက်မှာတော့2023ခုနှစ်အတွက်ပထမဆုံး Grand Slam ပြိုင်ပွဲဖြစ်တဲ့ Australian Open Tennis ပြိုင်ပွဲကိုလာမယ့် January 16ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ပြိုင်ပွဲကျင်းပဖို့ရပိုင်းကလိုတော့တဲ့အချိန်မှာပဲ Australian Open ကို2ချိန်ပိုဆွဲမှုတဲ့ဂျပန်နိုင်ငံက Naomi Osaka ကတော့ဒီနှစ်ပြိုင်ပွဲကိုဝင်ပြိုင်တော့မှာမဟုတ်ဘဲပြိုင်ပွဲကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။ဘာကြောင့်ခုလိုပြိုင်ပွဲကနေနှုတ်ထွက်သွားတယ်ဆိုတာတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။နာမီအိုဆာကာဟာအော်စတြေးလျန်အိုပန်မြို့မီဦးချင်းပြိုင်ပွဲကို2019နဲ့2021တွေမှာအနိုင်ရပြီးတော့ချန်ပီယံ၂ချိန်ဖြစ်ခဲ့တာပါပြိုင်ပွဲစီစဉ်သူတွေကတော့သူ့နေရာမှာယူကရိန်းကဒိုင်ယာနာယက်စရန်ကာနဲ့အစားထိုးသွားမှာဖြစ်တယ်လို့ပြောထားပါဗျဒီနေ့မှာနာမီအိုဆာကာလိုပဲနာမည်ကြီးတွေကတချို့တွေလည်းပြိုင်ပွဲကနေနှုတ်ထွက်သွားတဲ့သူတွေရှိနေပါတယ်အဲ့လူတွေကတော့စပိန်နိုင်ငံကလက်ရှိကမ္ဘာအဆင့်၁ကာလို့စ်အော်ကရက်စ်နဲ့အသက်42နှစ်အရွယ်ရှိဖြစ်တဲ့အမေရိကန်ကဗီးနပ်စ်ဝီလျံတို့ဖြစ်ပါတယ်ဘူလိုနာမည်ကြီးကစားသမားတချို့ပြိုင်ပွဲမှာမပါနိုင်တော့ပေမဲ့လည်းဗြိတိန်နိုင်ငံက2021 American Open Champion Emma Raducanu ကတော့ Australian Open ကိုဝင်ပြိုင်ဖို့အတွက်မျှော်လင့်နေပါတယ်။ Raducanu ဟာပြီးခဲ့တဲ့ဘက်ကကျင်းပတဲ့ Auckland Classic Tennis ပြိုင်ပွဲဒုတိယဆင့်မှာခြေချင်းဝက်လဲသွားတာကြောင့်ပြိုင်ပွဲကနေနားခဲ့ရပြီမဲ့ Australian Open ပြိုင်ပွဲမတိုင်ခင်အချိန်မီတန်းအသက်သာပျောက်ခင်းပြီးတော့ပြိုင်ပွဲဝင်နိုင်ဖို့မျှော်လင့်တယ်လို့ Raducanu ကပြောပါတယ်။
Yeah, I mean, it was really unfortunate, to be honest, last week, because I was feeling great about my season. I was feeling really good with the
preparation I did. ဘာလို့လဲဆိုရင်ဒီနှစ်ပြိုင်ပွဲတွေအတွက်ကြံ့ခိုင်မှုအပိုင်းကစားကျွန်မတိကျပြင်ဆင်ထားလို့ကိုယ့်ဘာကိုယ်အားရနေခဲ့။ဒါမဲ့ပွဲမှာမတော်တဆဒဏ်ရာရသွားခဲ့လေ။အဲ့လိုမဖြစ်အောင်ဘာလို့ရမလဲတော့မသိတော့ပါဘူး။ခုတော့ဒဏ်ရာပြအောင်လို့တရက်ချင်းစီပဲလုပ်နေပြီးတော့ပြိုင်ပွဲဆောင်တဲ့အချိန်မှာတော့ကစားဖို့အဆင်သင့်ဖြစ်နေလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။ခုချိန်ထိတော့တိတ်တော်လည်းအများကြီးမျှော်လင့်မထားပါဘူး။
တချိန်တည်းမှာပဲမနစ်ကပြည်ဝင်ခွင့်ဗီဇာပြဿနာကြောင့်ဝင်မပြိုင်ခဲ့ရတဲ့ဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ကတော့ဒီနေ့မှာ Australian Open ကိုဝင်ခွင့်ရသွားခဲ့တယ်လို့ Australian Open ပြိုင်ပွဲမတိုင်ခင်ပြီးခဲ့တဲ့ပတ်အတွင်းကကျင်းပခဲ့တဲ့ Adelaide Open Tennis ပြိုင်ပွဲမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျိုကိုဗစ်ကတော့မနစ်ကပြိုင်ပွဲဝင်ခွင့်မရခဲ့တာကိုဒီနေ့မှာအနိုင်ကစားပြီးတော့ချန်ပီယံဖြစ်ဖို့စိတ်ပိုင်းဖြစ်ထားမှာတော့အသေးစားပဲဖြစ်ပါတယ်။ဂျိုကိုဗစ်ဟာ Australian Open ကို6ချိန်ကိုဆွဲထားပြီးတော့သူ့အနေနဲ့10ချိန်မြောက်ဘူးဆွဲမဆွဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းထုံးကသတင်းသမား၈ယောက်ကိုအာဏာသိမ်းစစ်ကောင်စီကနှိရှိထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ချနေတာကိုရပ်တန့်ပြီးသတင်းသမားတွေကိုလွတ်လပ်စွာလုကန့်ခွင့်ပေးဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ CPJ ကဗုဒ္ဓနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့သတင်းသမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာမှာတတိယအများဆုံးသတင်းသမားတွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကပြောဆိုထားပါဗျ။ထိုင်းနိုင်ငံမှာမကြသေးခင်ကမူရီဆေဝအပါအဝင်ရာဇဝဲမှုတွေနဲ့ဆက်နွယ်မှုနဲ့ဖမ်းဆီးခံရသူမြန်မာလုပ်ငန်းရှင်ဟာမြန်မာစစ်ကောင်စီခေါင်းဆောင်ရဲ့သားသမီးတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့သတင်းကိုထိုင်းနိုင်ငံကစုံစမ်းဖော်ထုတ်ဖို့အာဆီယံလူအခွင့်အရေးလွတ်တော်ကိုယ်စားလှယ်များအဖွဲ့ APHA ကတိုက်တွန်းလိုက်ပါတယ်။မူရီဆေဝမှောင်ခုံမှုငွေကြေးခွာခြားမှုတွေနဲ့ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာစစ်ပွဲလုံငါရှင်ဒေါက်တာထွန်းမင်းလဲရဲ့ပိုင်ဆိုင်မှုထဲမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သားသမီးတွေရဲ့ပိုင်ဆိုင်မှုတချို့ကိုစစ်ဆေးတွေ့ရှိခဲ့တဲ့ဆိုတဲ့သတင်းထွက်ပေါ်ပြီးတဲ့နောက် APHA ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ယူကရိန်းရှစ်ဘက်ကျန်းကဘက်ခ်မတ်ဒေသတွေကဆိုလီဒါမြို့မှာဗိုလ်ထုနေကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တယ်လို့ယူကရိန်းနဲ့ရုရှားစစ်ပတ်တာဝန်ရှိသူတွေကပြောဆိုသလိုရုရှားခြေစားတပ်ဖွဲ့ဖြစ်တဲ့ Wagner Group ကလည်းပြောဆိုခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေကမြို့ရဲ့တောင်ဘက်နဲ့မြောက်ဘက်ကနေဝင်းရံတိုက်ခတ်နေတယ်လို့ရုရှားစစ်တပ်ကပြောပါတယ်။ယူကရိန်းစစ်ဖက်ကတော့ဆိုလီဒါမြို့ရဲ့အခြေအနေတွေဟာရှုပ်ထွေးမှုရှိတယ်လို့ပြောဆိုထားပါတယ်။တရုတ်မှာအခုဖြစ်နေတဲ့ COVID ကူးစက်မှုသေဆုံးမှုအပါအဝင်အချက်အလက်တွေကိုပြည့်စုံပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့မှာထပ်မံတိုက်တွန်းပြောကြားလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစော်မှုကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်ကြာတာပတိနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3048လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါသွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးကင်းရန်ကြွားပြီးလူရင်ဆန္ဒပြေဝနိုင်ကြပါသည် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.